Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ12ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖန်ယူနာဆင်နိုင်တယ်လို့ထုတ်လွှင့်နေတဲ့ပြည်ညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်ပြည်ထောင်စုအဲလာဘားမားပြည်နယ်မှာတော့ဒီကနေ့အထက်လွှတ်တော်အမတ်ကိုရွေးကောက်တင်မြှောက်ဖို့ရှိနေပါတယ်။ပါရီမြို့တော်မှာတော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးရန်ပုံငွေတိုးမြင့်ရရှိဖို့နိုင်ငံခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။နယူးယောက်မှာဘုံခွဲခဲ့သူကိုတော့စွဲဆိုချက်တင်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုနမ်းလောင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တွင်တွေအပြီးနားဆင်ကြရမယ့်တွင်လွှာတွေထဲမှာတော့
ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာရှိတဲ့ IDP ကိုကမင်းတနာအစီအစဉ်နဲ့ပတ်သက်တော့ kitchen ငင်းကြရဲ့ကွန်ရက်အနေနဲ့ UCB မှာစတင်လှုပ်ဆောင်နေတဲ့လုပ်ငန်းစဉ
်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပူပေါင်းအစီအစဉ်ဖွဲ့ပြောခွင့်ရဦးကွမ်ရှောင်းပြောသွားတာပါပြည်စုံကိုတင်နေပြီးမှနားဆင်ကြရပါမယ်ဒါပြင် NLD အစိုးရလက်ထက်စီးပွားရေးအခြေအနေတုံ့သက်ချက်အကြောင်းတွေတခါဆောင်းရံတဲ့ရောက်တိုင်းထုံ့နှိပ်ပေးနေကြအရာဒီတဲ့ချင်းတပုတ်ကူလည်းနားဆင်ကြဖို့ရှိပါတယ်အခုရင်စုံတော့နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုက်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုအလဘားမားအထက်လွှတ်တော်မှဂျက်ဆက်ရှင်ကရှင်းနေချုပ်ဖြစ်သွားတာကြောင့်လိလတ်နေတဲ့ပြည်내အထက်လွှတ်တော်အမတ်နေရာကိုဒီကနေ့အင်္ဂါနေ့မှာအလဘားမားမဲဆန္ဒရှင်တွေရွေးချယ်နေကြပါပြီ။လိမ်မိုင်းဆန်ရထိပါဆော်ကားမှုနဲ့ဆွဆွဲခံနေရတဲ့အငင်းပွားပွဲ Republican ကိုယ်စားလှယ် Raimo နဲ့အစိုးရရှင်းနေဟောင် Democrat ကိုယ်စားလှယ် Doug Jones တို့ရှင်းပြိုင်နေကြတာပါ။ကိုယ်စားလှယ်လောင်းနှစ်ဦးထုတ်ကတော့မနေ့တနင်္လာနေ့ညပိုင်းနောက်ဆုံးအချိန်ထိအပြိုင်ဆိုင်မဲဆွဲကြပါတယ် Republican ကိုယ်စားလှယ် Raimo ကအခုရွေးကောက်ပွဲကသမ္မတ Donald Trump ရွေးကောက်ခံရပြီးနောက်ပိုင်းပထမဆုံးသောအထက်လွှတ်တော်အမတ်ရွေးကောက်ပွဲဖြစ်တာကြောင့်အများစုကစောင့်ကြည့်နေကြတဲ့အကြောင်းပြောပါတယ် Democrat တွေဟာငွေသုံးများပြီးအလုံးမဖြစ်ဘူးလို့ထုတ်နှက်လိုက်တဲ့ Republican ကိုယ်စားလှယ် Raimo ကသူဟာသမ္မတ Trump သွားနေတဲ့လမ်းကြောင်းနဲ့အတူပြုပြင်ပြောင်းလဲရေးသမားတဦးဖြစ်တယ်လို့ပြောပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်တွေတုန်းကမိန်းကလေးငယ်တွေကိုလိမ်မိုင်းဆန်ရမယောမကန်ပြုတ်မှုခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားတဲ့ Republican ကိုယ်စားလှယ် Mo ဟာအထက်လွှတ်တော်မှာတာဝန်ထမ်းဖို့မအပ်ဆက်သူဖြစ်တယ်လို့ပြိုင်ဘက် Democrat ကိုယ်စားလှယ် Doug Jones ကထုတ်နှက်ပါတယ်။ Alabama ပြည်သူအများစုကတော့ဒီအချိန်မှာနိုင်ငံရေးပါတီတွေအရေးထက်လူမှုကျင့်ဝတ်ကိုရှေ့တန်းတင်ထားတယ်လို့ပြိုင်ဘက် Democrat ကိုယ်စားလှယ် Jones ကပြောဆိုခဲ့တာပါ။Republican ကိုယ်စားလှယ် Mo ကတော့သူ့အသက်30ကျော်အရွယ်တုန်းက10ကျော်သက်မိန်းကလေးငယ်တွေကိုလိမ်ပိုင်းဆန်ရမလျော်မကန်ပြုတ်မှုခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ရှင်
။ပြင်သစ်နိုင်ငံပါရီမြို့မှာဒီကနေ့အင်္ဂါနေ့ကျင်းပတဲ့ညီလာခံမှာတော့ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးရန်မုံငယ်မြင့်တင်နိုင်ရဲ့အလီဒါဆွေးနွေးကြမှာပါ။ပါတီပါရီညီလာခံကိုတက်ရောက်ဖို့အတွက်ပြင်သစ်သမ္မတ Emmanuel Macron ကစီးပွားရေးကောင်းဆောင်တွေနဲ့နိုင်ငံပေါင်း90ရဲ့ကောင်းဆောင်တွေကိုဖိတ်ကြားခဲ့တာပါ။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုနိုင်ငံပေါင်း200နီးပါးတို့ကသဘောတူညီခဲ့ကြပြီးတဲ့နောက်နှစ်နှစ်အကြာမှာအခုညီလာခံကိုကျင်းပတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကတော့နိုင်ငံတွေအနေနဲ့ဖန်လုံအိမ်တန်းခွေထုတ်လုပ်မှုကိုကန့်သတ်ဖို့နောက်ရာသီဥတုပြောင်းလဲမှုရဲ့တည်ရောက်မှုတွေကိုကင်တွယ်တဲ့နေရာမှာဖွံ့ဖြိုးဆဲနိုင်ငံတွေကိုချမ်းသာတဲ့နိုင်ငံတွေကကူညီဖို့ဖြစ်ပါတယ်။ညီလာခံကိုတည်ရောက်ဖို့ဖိတ်ကြားတဲ့အထက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မပါဝင်ပါဘူး။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကအမေရိကန်ကိုအကျိုးရုပ်စေပြီးတော့တခြားနိုင်ငံတွေအတွက်အမျက်ထွက်စေတယ်လို့အမေရိကန်သမ္မတထရမ့်ကပြောဆိုပြီးပြီးခဲ့တဲ့နှစ်ကပဲသဘောတူညီချက်ကနေနှုတ်ထွက်ထားတာဖြစ်ပါတယ်။ပါရီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပေမဲ့လို့အမေရိကန်ပြည်ထောင်စုအတွင်းကပြည်내နဲ့မြို့တချို့ကတော့သဘောတူညီချက်နဲ့အညီလိုက်ပါလို့ဆောင်မကတိပြုထားပါတယ်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြေအောက်တည်ယူပို့ဆောင်ရေးကွန်ရက်ကိုမနေ့တနင်္လာနေ့ကလက်ဖြစ်ပိုက်ဘုံးနဲ့တိုက်ခိုက်ခဲ့သူအမျိုးသားကိုအကြမ်းဖက်ဝါရဇွဲချင်းချောက်မှုအကြမ်းဖက်ဝါရဇွဲလုပ်ရက်တွေကိုထောက်ပံ့မှုတွေနဲ့ဆွဲဆိုလိုက်ကြောင်းနယူးယောက်ရဲတပ်ဖွဲ့ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အသက်28နှစ်အရွယ်အာကာယာဦးလာကိုလက်နက်ပိုင်ဆိုင်မှုရာဇဝတ်ကြောင်းအရာလဲဆွဲဆိုလိုက်ပါတယ်။ဘုံခွဲသူကအာကာယာဦးလာဖြစ်ပြီးအငှားရင်မောက်အဖြစ်အလုပ်လုပ်ဖူးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းရွှေ့အခြေချလာသူဖြစ်တယ်လို့အာဏာပိုင်တို့ကပြောဆိုထားတာပါ။ဖောက်ခွဲသူကသူခနာကိုမှဘုံကိုတက်ဆင်လာတာပါ။ဒါပေမဲ့လည်းဘုံကအပြည့်အဝမပေါက်ကွဲခဲ့ဘူးလို့အနာပိုင်တို့ကပြောပါတယ်။ ခီးသည်တင်ကားခေကြီးနဲ့ Times Square မြေအောက်မြေထဘူဒယုံကိုချိတ်ဆက်ထားတဲ့မြေအောက်လှိုင်ကောင်းထဲမှာမိနစ်တနည်းလာနေကဖောက်ခွဲတိုက်ခိုက်မှုဖြစ်တာပါမိနစ်တနည်းလာနေလူတွေအသွားအလာထူထပ်လာတဲ့အချိန်မှာဘုံခွဲသမားကဝင်လာပြီးတဲ့နောက်ဘုံပေါက်သွားခဲ့ပြီးအဲ့ဒီတပွဲမှာမိခိုးတွေဖုံးသွားတာကိုလုံခြုံရေးကင်မရာကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်တိုက်ခိုက်သူအမျိုးသားကတော့အခင်းဖြစ်နေရာမှာလဲချသွားပြီးလူတွေကတော့ထွက်ပြေးခဲ့ကြပါတယ်ဖောက်ခွဲတိုက်ခိုက်သူအမျိုးသားကလက်နဲ့ခန္ဓာကိုယ်မှာမိလောင်ဒဏ်ရာတွေနဲ့အတူဒဏ်ရာပြင်းထန်ပြီးဆေးရုံကိုပို့ခဲ့ရပါတယ်တခြားသူ၃ဦးတို့ကတော့ခေါင်းကိုက်ပြီးနားဦးတဲ့ဒဏ်ကိုခံစားခဲ့ရပါတယ်နယူးယောက်မြို့တော်ဝန်ဘီလ်ဒီဘလက်စီယိုကတော့အကျံဖက်ဝါရဆွဲတိုက်ခိုက်ဖို့ကြံစီမှုဖြစ်တယ်လို့ပြောဆိုခဲ့ပြီးဖောက်ခွဲသမားရည်ရွယ်တဲ့အတိုင်းမဖြစ်ခဲ့တဲ့အတွက်ဖျားသခင်ကိုကျေးဇူးတင်တယ်လို့ပြောဆိုခဲ့တာပါအမေရိကန်နိုင်ငံသားတွေအမြဲတမ်းနေထိုင်ခွင့်ရသူတွေနဲ့ဆွေမျိုးတော်ဆက်သူတွေကိုပေးတဲ့အမေရိကန်ပြည်ဝင်ခွင့်နဲ့အကာယအူလာအမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့တာဖြစ်ပါတယ်ရှင်
ပါကစ္စတန်နိုင်ငံရဲ့ခေါင်းတည်တဲ့အမြောက်ပိုင်းဝါဇီရစ်စတန်ဒေသမှာပါကစ္စတန်စစ်တပ်ရင်နံကိုစစ်သွေးကြွတွေကချုံကိုတက်ခဲ့တာကြောင့်အနည်းဆုံးစစ်သား၅ဦးကြာဆုံးခဲ့ပါတယ်။တေဆုံးသူထဲမှာတူးတက်ချက်တူးလဲပါတယ်လို့စစ်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။အာဖဂန်နဲ့နေဆက်အမတိမငိမ်ဖြစ်နေတဲ့ဒေသတွေမှာစစ်ရင်တန်းကိုအနည်းပတ်ဝန်းကျင်ကတောင်းနေဘောကနေအကြမ်းဖက်ဝါဒီတွေကတက်ခဲ့ခဲ့ကြတာလို့လည်းကြေညာချက်မှာဖော်ပြပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပြီးစစ်သား၆ဦးလဲဒဏ်ရာရသွားတယ်လို့ပြောဆိုပါတယ်။အခုတက်ခဲ့မှုဟာဆိုရင်ဝါဇီရစ်စတန်ဒေသမှာဒီလအတွင်းဒုတိယအကြိမ်တက်ခဲ့ခံရမှုဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကမီယာအလီမြို့မှာရထားတဲ့ဆိုင်ငယ်တစီမှာထောင်ထားတဲ့ဘုံပေါက်ကွဲတာကြောင့်လူ၆ဦးသေဆုံးပြီးတော့တခြားလူ၈ဦးဒဏ်ရာရခဲ့ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာမိသားစုအများအပြားကတော့ကျွေးမွေးဆောင်ရှောက်မှုတတ်တာစီဖို့အတွက်တမိဖြစ်သူတွေကိုငငယ်ရွယ်ရွယ်မှာပဲအိမ်အောင်ချပေးလိုက်ကြပါတယ်ဒုက္ခသည်မိသားစုတွေကအသက်17နှစ်အရွယ်မိန်းကလေးငယ်တွေကိုအိမ်အောင်ပြုတ်ပေးလိုက်တာကြောင့်အိမ်မှာကျွေးမွေးဆောင်ရှောက်ဖို့ကလေးတွေလျော့သွားစေတာပါဒုက္ခတဲ့မိသားစုအများအပြားကကလေးတွေများကြပြီးကုလသမဂ္ဂစာနယ်ရိက္ခအဖွဲ့ WFP ကဝေဖန်ချပေးတဲ့စာနယ်ရိက္ခကမလောက်မငှဖြစ်နေတယ်လို့လည်းပြောဆိုကြပါတယ်။ကော့ဆက်ပဇာဒေတာကဘူခါလီမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခတဲ့နိုအန်ခိကတော့အခက်အခဲတွေကြောင့်ပဲအသက်မပြေသေးတဲ့သမီးတွေကိုအိမ်တောင်ချပေးဖို့မဖြစ်မနေစီစဉ်ရတာလို့ပြောပါတယ်။ခင်မုန်းဖြစ်သူကသွက်ချပါရလိုက်နေတာကြောင့်အလုံးမလုံးနိုင်တဲ့အကြောင်းစာနယ်ရိက္ခထောက်ပံ့မှုကလည်းနည်းနည်းပဲရတာကြောင့်ကလေး9ယောက်နဲ့မိသားစုကိုကောင်းကောင်းမဆောက်ရှောက်နိုင်ဘူးလို့ပြောပါတယ်။ဒါကြောင့်လဲအသက်14နှစ်အရွယ်ဂျန်နတာရာနဲ့အသက်12နှစ်အရွယ်ဂျိုဟိုရာတို့ကိုခင်ဖုံးလောင်းရှာပေးနေတဲ့အကြောင်း VOA ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတကာအကူအညီပေးရေးအဖွဲ့ VRAC ရဲ့အစီအစဉ်မှူးဟာဘီဘာရာမန်ကတော့စာနယ်ရိက္ခပြဿနာကြောင့်ရိုဟင်ဂျာမိန်းကလေးငယ်တွေအသက်မပြည့်ခင်အိမ်အောင်ပြုချရတဲ့ကိစ္စကအထူးပဲစိုးရိမ်စရာဖြစ်နေတဲ့အကြောင်းအစိုးရနောက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဘက်ကဒီပြဿနာကိုပိုပြီးတော့ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်ရှင
်လေရုဆိုတိုင်းမှုမရှိသလောက်ဖြစ်နေပြီးတော့လေပြင်းတိုက်ခတ်နေတာကြောင့်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းတော်မီလောင်ကျွမ်းမှုကအချိန်နဲ့ပြန့်နှံ့ကူးစက်လာနိုင်တဲ့အန္တရာယ်ရှိနေဆဲဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောဆိုထားပါတယ်လာမယ့်ကြာတာပတိုင်းအထိတလျှောက်လုံးလေတိုက်နှုန်းကတနာရီ60ကီလိုမီတာလောက်ထိအမြင့်ဆုံးရောက်ရှိနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကပြောဆိုထားတာပါတီလေတိုက်နှုန်းပြင်းအားကပြီးခဲ့တဲ့သတင်းပတ် Los Angeles မှာဖြစ်ခဲ့တဲ့လေတိုက်နှုန်းအောက်တစ်ဝက်လောက်ရောကျသွားတာပါ၆တွေ့ပြင်းထန်တဲ့ Santa Ana လေပြင်းကြောင့်လဲတော်မီလောင်ကျွမ်းမှုကကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအကြီးမားဆုံးနဲ့ပျက်စီးမှုအများဆုံးဖြစ်ခဲ့ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ Thomas Mee လို့ခေါ်တဲ့ပြီးခဲ့တဲ့သတင်းပတ်က Santa Barbara ခရိုင်မှာစခဲ့တဲ့တော်မီလောင်ကျွမ်းမှုကြောင့် Student Kilometer 930ကျော်လောင်ကျွမ်းခဲ့ရပြီးဖြစ်တယ်လို့အဆောက်အုံ100လဲမီတဲ့ပါသွားပါတယ်။မီလောင်မှုရဲ့20ရာခိုင်နှုန်းကိုငြိမ်သက်နိုင်ခဲ့ပြီလို့မနေ့သတင်းလာနေနောက်ပိုင်းကအာနာပိုင်းတွေကပြောပါတယ်။ Thomas Mee ကိုငြိမ်သက်ရေးမှာလှူပေါင်း 6,300 ကျော်ပါဝင်ဆောင်ရွက်နေပါတယ်။တော်မီကြောင့်လှူပေါင်း 3,000 ကျော်အိုအိမ်စွန့်ခွာပြီးပေးလို့ရပြောင်းရွှေ့နေထိုင်နေရပါတယ်။မီခိုးမွန်နာကနေကာကွယ်နိုင်ဖို့မျက်နှာပုံးဆို Max တွေကိုတာဝန်ရှိသူတွေလိုက်လံဝင်က နေတယ်လို့ကြောင်းတချို့လည်းပိတ်ထားရပါတယ်
။အင်ဒိုနီးရှားအမျိုးသမီးနှစ်ဦးကိုရရဆက်ဆက်တပ်ဖြတ်ခဲ့မှုနဲ့ထောင်ဒဏ်တစ်သက်ပြစ်ဒဏ်ချမှတ်ခံထားရတဲ့ဗြိတိန်နိုင်ငံသားဘန်ဝင်တန်းကဒီကနေ့အင်္ဂါနေ့မှာဟောင်ကောင်တရားရုံးမှာအယူခံဝင်ပါတယ်။ရူရစ်ဂျက်တင်ကဟောင်ကောင်ကသူ့ရဲ့တန်ဖိုးကြီးအိတ်ခန်းမှာဆူမာတီနင်ရှီနဲ့စီနန်းမူဂျီရှီတို့ကို2014ခုနှစ်ကတပ်ဖြတ်ခဲ့မှုနဲ့ပြီးခဲ့တဲ့နှစ်ကပြစ်ဒဏ်စီရင်ခံထားရတာဖြစ်ပါတယ်။ဆူမာတီကိုနှိပ်စက်ရင်းဘိန်းရှူနေတာကိုဂျက်တင်ကသူ့လက်ကင်ဖုန်းနဲ့ရိုက်ယူထားတဲ့ graphic video ကိုလည်းခုံအဖွဲ့ကိုပြသခဲ့ပါတယ်။အသက်ခံရသူတဦးရဲ့ရုပ်အလောင်းကိုတော့ခီးဆောင်တစ်တာထဲမှာထည့်ထားတာကိုတွေ့ခဲ့ရတာပါ။အရက်ဆေးဆွဲမှုနဲ့လိမ္မာဆိုင်ရာပုံမှန်မဟုတ်တဲ့ပြဿနာတွေရှိနေပါတယ်ဆိုပြီးလူသတ်မှုဆွဲချက်မှာရှော့ပေါ်စဉ်းစားပေးဖို့အသက်32နှစ်အရွယ်ဂျက်တင်ရဲ့ရှောက်ထားမှုကိုတရားရုံးကပယ်ချခဲ့တာပါ။ဒီကနေ့အင်္ဂါနေ့တရားရုံးကြားနာမှုမှာတော့ကိန်းဘရစ်တက္ကသိုလ်ဘွဲ့ရဂျက်တင်ကတရားခဏ်ခြံဝင်းတဲကနေချီးရှုနေခဲ့ပါတယ်။သူ့ရဲ့ရှင်းနေတွေကတော့အရင်အမှုတုန်းကဂျက်တင်ရဲ့စိတ်ရောဂါကိုဆန့်စစ်တဲ့နေရာမှာလွဲမှားတင်ပြခဲ့ပါတယ်ဆိုပြီးတရားရုံးမှာရှောက်ထားခဲ့တာပါ။လာမယ့်ဗုဒ္ဓဦးနေ့မှာထပ်ပြီးတော့ကြားနာဖို့ရှိပါတယ်ရှင်
။ကမ္ဘောဒီးယားအထက်အတိုက်ခံပါတီကိုမကြခင်ကဖျက်သိမ်းလိုက်တဲ့ပုံတုံပြန်တဲ့အနေနဲ့ကမ္ဘောဒီးယားရွေးကောက်ပွဲကော်မရှင်ကိုဥရောပတပ်မကကငွေကြေးထောက်ပံ့မှုရုပ်သိမ်းလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလာမယ့်ဇူလိုင်လကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲကနေအတိုက်ခံပါတီကိုဖယ်ထုတ်လိုက်တဲ့လုပ်ငန်းရှင်ကဥပဒေကြောင်းနဲ့ညှဉ်းညွတ်မှုရှိတယ်လို့မရှုမြင်ကြောင်း EU ဥရောပတပ်မကရဲ့ဒီကနေ့အင်္ဂါနေ့ထုတ်ကြေညာချက်မှာဖော်ပြပါရတယ်။အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုတရားရုံးချုပ်ကပြေးခဲ့တဲ့လကဖျက်သိမ်းခဲ့တာပါ။အတိုက်ခံ CNRP ပါတီကအစိုးရကိုဖယ်ရှားရေးပူပေါင်းကြံစည်ခဲ့တယ်လို့ဆွဆွဲပြီးတော့ဝန်ကြီးချုပ်ဟွန်ဆင်းရဲ့အာဏာရကမ္ဘောဒီးယားပြည်သူပါတီကအမှုဖွင့်တာပါဒီဆွဆွဲချက်ကြောင့်ပဲအတိုက်ခံပါတီကောင်ဆောင်ခင်ဆွန်ခါကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်ဒါအပြင် CNRP ပါတီဝင်118ဦးတို့ကိုလည်းနောက်9နှစ်အတွင်းနိုင်ငံရေးမှာပါဝင်ပတ်သက်မှုကိုလည်းတားမြစ်လိုက်ပါတယ်အတိုက်ခံ CNRP ပါတီက2013ခုနှစ်ထွေထွေရွေးကောက်ပွဲမှာထိမှန်မထားတဲ့အတိုင်းအတာတီအောင်မြင်မှုခံခဲ့မှရရှိခဲ့ပြီးတဲ့နောက်မှာတော့နိုင်ငံကို32နှစ်ကြာအုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်းအတွက်အကြီးမားဆုံးချိန်ရမှုဖြစ်လာခဲ့တာပါအတိုက်ခံပေါ်ထောက်ခံမှုကြီးထွားလာနေပါတယ်အထူးသဖြင့်တော့အပြောင်းအလဲကိုစေအားထက်တန်ကြတဲ့ကမ္ဘောဒီးယားလူငယ်တွေကြားမှာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းပေါ်မှာရှိတဲ့အကျဉ်းသားတွေပြည့်ကျက်နေတဲ့ကိုရိုဘိုကန်ထောင်ရဲ့မျက်နှာချက်စတီးချောင်းတွေကိုဖောက်ပြီးမနေ့ကထွက်ပြေးသွားတဲ့အမေရိကန်နိုင်ငံသားကိုအင်ဒိုနီးရှားရဲတို့ဆက်ပြီးတော့ရှာဖွေနေကြပါတယ်ငွေရစေဝါမှုတန်တရာရှိခံထားရတဲ့ခရစ်စတင်ဘက်စလီအပေါ်စီရင်ချက်မချရသေးဘူးလို့ညသကောင်ကျော်အချိန်မှာသူထွက်ပြေးသွားတာလို့ရဲတို့ကပြောပါတယ်အသက်32နှစ်အရွယ်ဘက်စလီဟာကယ်လီဖိုးနီးယားပြည်နယ်သားဖြစ်ပြီးသူဟာပြင်ဆင်ဆောက်လုပ်ထားတဲ့နေရာကိုကျော်ထောင်ပတ်ပတ်လည်မှာကာထားတဲ့တတိုင်းကနေကျိုးတစ်ချောင်းနဲ့ထွက်ပြေးသွားပုံရတယ်လို့ပြောပါတယ်နောက်ထပ်အမေရိကန်အကျဉ်းသားအသက်58နှစ်အရွယ်Paul Anthony Hoffman ကိုတော့ထွက်ပြေးဖို့ကြံစည်နေချိန်မှာပဲပြန်ပြီးတော့ဖမ်းမိခဲ့တာပါဒါဟာဒီနှစ်အတွင်းနိုင်ငံခြားအကျဉ်းသားတွေထောင်ပေါက်ပြည်တဲ့ဒုတိယအကြိမ်မြောက်ဖြစ်ပါတယ်ကာရိုဘိုကန်ထောက်ဟာမွေးရစေဝါမှုနဲ့နိုင်ငံခြားသားအကျဉ်းသားတွေကိုမကြာခဏထိမ့်သိမ်းထားလို့ရှိပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင် NLD အစိုးရတက်လာပြီးတစ်နှစ်ခွဲကျော်ကာလအတွင်းစီးပွားရေးကျဆင်းလာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့လုပ်ငန်းရှင်တွေနဲ့စီးပွားရေးသမားတချို့ကသုံးသပ်ပါတယ်အရင်အစိုးရတို့ရဲ့ဆိုးမွေကိုဆက်ခံထားတဲ့ NLD အစိုးရဟာနိုင်ငံတကာဖိအားတွေနဲ့ရင်ဆိုင်နေရတယ်လို့ပြည်တွင်းမှာလည်းစီးပွားရေးတိုးတက်အောင်စီမံခန့်ခွဲမှုအပိုင်းမှာအားနည်းတာတွေရှိနေတယ်လို့သုံးသပ်မှုတွေရှိပါတယ်ဒီအကြောင်းပြည်စုံကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်။ရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝေဖန်ထောက်ပြမှုနဲ့အတူဖိအားပေးတာတွေရင်ဆိုင်နေရတဲ့ NLD အစိုးရဟာအရင်အစိုးရတွေရဲ့စိုးမွေကိုဆက်ခံထားရတာကြောင့်ဖြေရှင်းရမယ့်ပြဿနာတွေများနေတယ်လို့သုံးသပ်တာတွေရှိပေမဲ့အာဏာရလာပြီးတစ်နှစ်ခွဲဝန်းကျင်ကာလအတွင်းပြည်တွင်းစီးပွားရေးကိုဥမောက်အောင်လုပ်ဆောင်နိုင်ခြင်းမရှိသေးဘူးလို့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းရှင်ဦးထွန်းကျော်ကထောက်ပြပါတယ်။
ရခိုင်တို့ဒီငင်းငံရေးကိစ္စတို့ပေါ့ဒါဒီအကြောင်းလဲဟိုတစ်ဖက်ကစီးပွားရေးချဆင်းတယ်လို့တစ်ဖက်ကပြောတာလဲဒါမှန်တဲ့လောက်မှန်တာပေါ့နော်အဲနောက်တစ်ခုကဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်တက်လာပြီးတော့အခုတနည်းခွဲကြော်သွားပြီပေါ့လေဒီတိုက်တာတွေမှာစီမံခန့်ခွဲမှုလိုအပ်ချက်တွေပေါ့နော်အဲလိုအပ်ချက်တွေကြောင့်ဖြစ်တယ်ဆိုတာကလည်းတိုက်တာတစ်ခုတည်းတော့မှန်တာပေါ့သို့တော်လည်းပဲခုနကတော့ဟန်ဒိုဗာလုပ်တဲ့အချိန်ကလေးကတိုးကျိုးပေါ့နော်စိုးမှုတွေကိုဆက်ခံထားရတယ်အဲ့ဒီအတွက်ကြောင့်တကယ်လုံးနိုင်နိုင်တဲ့လူတွေရဲ့လက်ထဲမှာအလုပ်ကမရှိဘူး ။ဒါကြောင့်လည်းဒီတင်တာတွေဝင်ပြန်မယ်ဆိုရင်လက်ရှိဝယ်ဆွဲနိုင်တာ။ deposit money တင်နိုင်တာကတော့ဘာလို့လဲဆိုရင် crony ပဲ။ကျန်တဲ့လူမတင်နိုင်ဘူး။ crony နဲ့ပတ်သက်တဲ့အပေါင်းအသီးပဲတင်နိုင်တာ။အဲဒီအခါမှာသူတို့ကအစင်းစစ်ဒီလိုပဲစားလာခဲ့တာ။ဆက်ကန်ဆိုင်ကောင်းများစွာနဲ့လာခဲ့တာဒီနေ့ထိပဲ။အဲ့ဒီလိုအခြေအနေမျိုးကိုပြောင်းလဲပြစ်နိုင်အောင်ခံရရမယ်။အဲ့ဒီလိုလုပ်ပေးနိုင်မှအလုပ်တကယ်လုပ်တဲ့လူတွေရဲ့လက်ထဲကိုအလုပ်ငန်းဟာတကယ်ရောက်လာမှာ
။လေသမားတွေရဲ့ချင်းငွေကိစ္စမှာချင်းငွေအလွယ်တကူရရှိအောင်ဆောင်ရွက်နိုင်ခြင်းမရှိတာကြောင့်သူတို့နဲ့ဆက်ဆက်နေတဲ့လေယာသုံးဆက်ပစ္စည်းရောင်းဝယ်မှုကဏ္ဍမှာလည်းတိတိတသာကြာဆင်းလာတယ်လို့လုပ်ငန်းရှင်ဦးကျော်ဝင်းကပြောပါတယ
်။ရရှိနေတာကတော့ဆုံးရုံးမှုအကြောင်းရတယ်။မနစ်ကနဲ့နိုင်ရှင်လိုက်မယ်ဆိုရင်ရန်ကုန်အပြင်လည်းအယောင်းဝယ်ရ90ရာခိုင်နှုန်းလောက်ကျတယ်။နောက်ပြီးတော့ပုံမှန်ဝယ်နေတဲ့တောင်သူတွေမေးကြည့်ရင်သူတို့ရဲ့ QI တွေကမကောင်းဆိုတဲ့အဖြစ်တွေပဲရနေတယ်ပေါ့နော်။အဲဒါကြောင့်မလို့ဒီနေ့2019အနေနဲ့ကတော့ဒီခကြားကိုအမျိုးရဲ့အယောင်းဝယ်စတင်တယ်လို့ပြောကြည့်မယ်။ကျွန်တော်တို့ဒါကကြီးဆက်လုံးချီးဖို့ကြတော့လေဒီအချင်းချင်းတော့ဟိုစစ်ဆေးမှုတွေနဲ့ကျွန်တော်ကြံ့ညာနေတဲ့အခါကျတော့ဒီတောင်သူတွေကလည်းချင်းဝင်တွေလည်းအလွယ်တကူရရှိတယ်လို့မကြားပါဘူးဆိုတဲ့အခါကျတော့ကျွန်တော်တို့ရဲ့ကဏ္ဍကြီးတစ်ခုလုံးကသိနေပါလား
တခါနိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေကိုပြုသားပြင်သာရှိအောင်လှုပ်ဆောင်ထားခြင်းမရှိတာကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံသူတွေဝင်ရောက်မှုနည်းနေသလိုအင်ချမ်းမြေအယောင်းဝယ်တွေတက်နေပြီးဓာတ်တွေကိုပြင်ဆင်ဖို့လိုတယ်လို့အင်ချမ်းမြေအယောင်းဝယ်လုပ်ကင်နေတဲ့ကိုဖိုးတောင်းဝင်းကပြောပါတယ
်ကျွန်တော်ရှိမှဒီဥပဒေစီးပွားရေးဆိုင်ကိုခိုင်ခိုင်မာမာမချနိုင်ဘူးခိုင်မာမာချပြီးတော့မှဒါတွေအကုန်လုံးတိုင်းနာမှာပဲအဖြစ်ပြပါပေါ့နော်အခုဆိုရင်တော့နိုင်ငံရေးတွေခားတဲ့ဟာတွေရတော့ကြော့သွားတယ်ဒီအယောင်းဝယ်တွေဆိုတော့ဒါအကျပါတယ်စိုက်ခန်းပေါ့ကျွန်တော်စိုက်ခန်းတွေညီတွေအယောင်းဝယ်တွေအဝယ်တော်တော်ကြီးကိုမရှိတော့ဖြစ်သွားတာပေါ့နော်ဟိုဘာလို့ဒါကြောင့်ဖြစ်လဲဆိုတော့ရခိုင်အိတ်ကတော့အနေချင်းပါမှာပေါ့နော်ဒါပေမဲ့တခြားလူနိုင်ငံသားဟိုညီညွတ်နိုင်မှုအခွင့်အရေးဒီနိုင်ငံဥပဒေမျိုးတွေမကောင်းကောင်းချနိုင်လို့တော့ဘူး။နောက်ပြီးတော့ဒီသက်သာမှုတွေလည်းပျောက်ပျောက်ကိုနေတာပေါ့။အဲ့လိုသက်သာမှုတွေပျောက်ပျောက်တဲ့အတွက်ဟိုတယောက်နဲ့တယောက်နဲ့ရလဲဒီမမျှတာတဲ့ပုံစံမျိုးတွေဖြစ်နေတာပေါ့။
2015ရွေးကောက်ပွဲဝင်စဉ်တုန်းက NLD ပါတီရဲ့ကြွေးကြော်သံတွေထဲမှာမြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်ဥမော့လောင်အောင်လှုပ်ဆောင်သွားမယ်လို့ပြောဆိုထားခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ကချင်နဲ့ရှမ်းဒုက္ခသည်တွေအတွက်ခရစ်စမတ်ရဲ့သမင်းတနအလူဘက်ကိုကြည်ကြရအောင်ပါရှင်။ပြည်တွင်းစစ်ကြောင်းစစ်ဘေးရှောင်နေရတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစစ်ဘေးဒုက္ခသည်တွေအတွက်ကချင်ငင်းချင်းရေးကွန်ရက်ကနေဦးဆောင်ပြီးလာမယ့်ခရစ်စမတ်နေ့မှာသမင်းတနအလူပြုနိုင်ဖို့လှုပ်ရှားမှုပြုလုပ်နေပါတယ်။လက်ရှိစစ်ဘေးရှောင်စခန်းတွေမှာအကူအညီပေးအဖွဲ့တွေရိတ်ခါရော့ချနေတဲ့အခြေအနေကြောင့်စားတောက်နေထိုင်ရေးမှာအခက်အခဲတွေရှိနေတယ်လို့လည်းစကန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီကြောင့်ဒေသကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ဒုက္ခသည်စခန်းတွေမှာရှိတဲ့စစ်ရှောင်ဒုက္ခသည်တွေအတွက်လူသူဦးလင်ကြသဆောင်နှုံးဆောင်မှုရှိတဲ့ခရစ်စမတ်သမင်းသနားအလှူပေးနိုင်ဖို့အတွက်ကချင်ပူပေါင်းဖွဲ့တွေကလည်းလှုပ်ရှားမှုတွေပြုလုပ်နေတာပါ။လာမယ့်ခရစ်စမတ်နေ့မှာစစ်ဘေးရှောင်ဒုက္ခသည်တွေအသူတွေကဝတ်ပြုပြီးသမင်းသူတွေကစားနိုင်ဖို့အတွက်လှုပ်ရှားဆောင်ရွက်နေတာဖြစ်တယ်လို့လူရချင်းစာနာထောက်သားမှုအကူအညီပေးရေးပူပေါင်းစီစဉ်အဖွဲ့ပြောရေးဆိုခွင့်ရှိသူဥက္ကွန်ရှာအောင်ကအခုလိုပြောပါရယ
်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ပါရှိတဲ့ IDP ကိုသမင်းတနအစီအစဉ်နဲ့ပတ်သက်တော့ကချင်ငင်းကြံရဲ့ကွန်ရက်အနေနဲ့ UCB မှာစတင်လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်ဒီတစ်ခါကြောင့်တို့ထွက်ကိတင်းချောင်ရတဲ့အနေထားက6မိနစ်ကျော်ခေကိုဝင်နေပြီဆိုတော့အခုတို့စခန်းမှာနေရတဲ့အချိန်ကာလဟာအတိုင်းအတာတစ်ခုရောက်လာတဲ့တို့အတွက်ခက်ခဲမှုပေါင်းမြောက်များစွာကိုပုံပြမှကြုံတွေ့လာရတယ်။ဘာသာရေးပတ်ကားကြည့်မယ်ဆိုရင်တော့အခုလိုထွက်ပြေးတိမ်းရှောင်ရတဲ့အများစုဟာခရီးအံဘာသာဝင်တွေလည်းဖြစ်တယ်။ခရစ်စမတ်ကာလမှာအနည်းဆုံးတစ်ရက်သာတို့အတူတကွသမင်းနဲ့အတူတကွဖန်ဒီဒီမှစားရအောင်ဒီခရစ်စမတ်မှာအတူတကွဝတ်ပြုနိုင်တဲ့အနေအထားမျိုးလည်းဖြစ်အောင်ဆိုပြမှလှုပ်ရှားနေတဲ့ကိစ္စဖြစ်ပါတယ်။
ပူပေါင်းဖွဲ့တဲ့အနေနဲ့သမင်းသနတ်လျံကြက်တဆောင်နှုံးသတ်မှတ်ထားပြီးအလူငွေတွေကိုကောက်ခံနေတာပါခရစ်စမတ်သမင်းသနတ်အစီအစဉ်ကို2015ခုနှစ်ကစတင်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်မြန်မာတပ်မတော်နဲ့ကချင်လူလိုက်တပ်မတော် KIA တန်မြူတာလူမျိုးရေးတပ်မတော် TNL တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်နေရစုခွာနေရတဲ့စစ်ဘေးရှောင်ဒုက္ခသည်တသိန်း2000ကျော်ရှိနေပါတယ်လက်ရှိစစ်ဘေးရှောင်စခန်းတွေကိုကမ္ဘာစန္ဒရိခာအစီအစဉ် WFP ကနေထောက်ပံ့နေတဲ့စန္ဒရိခာတွေကိုရှင်းချလိုက်တာကြောင့်ဒုက္ခသည်စခန်းတွေမှာစန္ဒရိခာမလုံလောက်မှုအခက်အခဲတွေနဲ့တွေ့ကြုံနေရတယ်လို့ဥက္ကွန်ရှာအောင်ကခုလိုပြောပါတယ်
သူတို့ကိုအကူအညီပေးတဲ့အကူအညီထောက်ပံ့ရေးကိစ္စတွေလည်းနိုင်ငံတကာအလူငွေတွေနဲ့ချိတ်ဆက်နေတော့အဲ့ဒီဟာတွေလည်းအလုံးရောကျလာတယ်သူတို့တော်တော်လေးခက်ခဲပင်ပန်းတဲ့အနေအထားမျိုးဖြစ်နေတယ်
တချို့စကန်ညမှာလူသူဦးလင်းတလဆာဆန်9ပြီစီနဲ့ဟင်းဖိုးသွဲငွေ2500ကျပ်ရရှိပြီတချို့စကန်ညမှာဆန်ထောက်ပမှုမရတော့တဲ့အခြေအနေမှာရှိနေပါတယ်ဒုက္ခသည်ဥယျာဉ်2500ကျော်ရှိနေတဲ့ဝိုင်းမော်မြို့နယ်ကချင်နှစ်ချင်းခရိယံကျောင်းဒုက္ခသည်စကန်ကလက်ရှိအခြေအနေတွေကိုစကန်တာဝန်ကဥစော်လုံးကအခုလိုပြောပါတယ်
ကိုယ်တော်တွေက WFP ကပံပိုးတဲ့ဟာနဲ့ပဲလေတယောက်ကိုတလကိုတကောင်းခွဲပေါ့အဲ့ဒါနဲ့ပဲအသိရှိနေတယ်နာမည်တော့ဖြစ်ရှိတဲ့အဖြစ်ပဲဘတ်ဂျက်ရထားပါလေခင
်ဗျာဒါပေမဲ့တရုတ်နယ်စနေကမကားရန်ဒုက္ခသည်စခန်းမှာတော့ဆစ်ဖေးရှောင်းတွေစားတောက်နေထိုင်ရေးမှာခက်ခဲမရှိလှဘူးလို့စခန်းဒုတာဝန်ခံဦးလာနူးကပြောပါတယ
်ဒီဟာကျင်းနေတဲ့နေနဲ့ခြုံတဲ့ချားတဲ့စားတောက်ဒီနေ့ဆင်ပြေပါတယ် KDC ကနဲ့စားတောက်ဒီတို့တို့လာပန်းပူတဲ့ပေးပါတယ်ဒူရီကတော့1650လေးချားခက်ခဲဘာမှမရှိဘူး
မြန်မာတပ်မတော်နဲ့ KIU တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့လက်ရှိတနိုင်းမြို့နယ်ထဲကစစ်ကြောင်းတွေရဲ့နေထိုင်စားသောက်မှုအခြေအနေကိုတော့ KBC အသင်းတော်တာဝန်ရှိသူဥပရမိုင်ကခုလိုပြောပါတယ်
။ထောင်ချင်းဆိုတော့ပေါ့နော်။နေခြေတို့တောင်တို့အဲ့ဒါနေလည်းတော်တော်လေးကိုကလေးတွေတောင်းသားတောင်းသူတွေနဲ့လည်းသူတို့တက်လာဒီနေခြေတွေဓာတ်ရီစကားတွေပေါ့။
ဒီစစ်ဘေးရှောင်တွေဟာ2018ခုနှစ်ဇွန်လအတွင်းကတိုက်ပွဲကြောင့်တနိုင်းမြို့နယ်တွင်းကိုစစ်ဘေးသိမ်းရှောင်လာတာဖြစ်ပြီးပြည်တွင်းလူရှင်တွေကိုမိခိုနေရသလိုရိခါခက်ခဲတွေနဲ့လည်းကြုံတွေ့နေရပါတယ်။လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာစစ်ပြေးဒုက္ခသည်3,200ကျော်ရှိနေပြီးဒေသတွင်းတိုက်ပွဲတွေကြောင့်နေရာချင်းကိုပြန်ဖို့မဖြစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွန်းအိတည်င်းပြပို့ခဲ့တာပါရှင်။အခုတော့နိုင်ငံတကာတည်င်းလွှာဘက်ကိုဆက်ပါမယ်။နယူးယောက်မြို့မန်ဟတန်အလယ်ပိုင်းကလူစီကားဆုံးတယ်ယူပို့ဆောင်ရေးစင်တာအတွင်းတနင်္လာနေ့မနေ့ပိုင်းကဘုံဖောက်ခွဲခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေ့ပြောင်းအခြေချလာသူအခိယဥလာနဲ့ပတ်သက်ပြီးအာဏာပိုင်တွေကဆက်လက်စစ်ဆင်နေပါတယ်။ဒီလိုအကြမ်းဖက်ဝါဒဇွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာပဲအမေရိကန်ပြည်ထောင်စုကိုဆွေမျိုးသားချင်းတွေပါခေါ်ယူရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားမှုကိုကန့်သတ်ဖို့သမ္မတအင်ဖြူတော်ကထပ်မံပြောဆိုလာပါတယ်။နယူးယောက်မြို့ကနေရီမန်တီလာပေးပို့တဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးပါလိမ့်မယ်ရှင်။
နယူးယောက်မြို့ရဲ့လူအစည်းအကားဆုံး Port Authority Bus Gargain နဲ့ Times Square မြောက်ယထာပူရာဆက်ထားတဲ့မြောက်လိုက်ကူအတွင်းတနင်္လာနေ့မနက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းအခြေချလာသူအသက်28နှစ်အရွယ်အခိယဦးလာဟာအိမ်နှင်းပြပိုက်ဘုံကိုဖောက်ခွဲဖို့ကြိုးစားခဲ့ပေမဲ့ဘုံမပေါက်ကွဲခဲ့ပဲမီးလောင်ဒဏ်ရာရခဲ့ပါတယ်။အဲဒီဖောက်ခွဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူဦးလာဟာ2011ခုနှစ်က F4 ဗီဇာလို့ခေါ်တဲ့နိုင်ငံသားတစ်ယောက်ရဲ့မိသားစုဝင်တွေပါရွှေ့ပြောင်းအခြေချနေထိုင်ခွင့်ဗီဇာနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတာဖြစ်ပြီးအဲ့ဒီဗီဇာအစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကကန့်သတ်ဖို့ကြိုးစားနေတာပါ။အိမီရောပြောခွင့်ရဆေရာဟက်ကပီဆန်ဒါစ်က
President's policy has called for an end to chain migration.
မိသားစုဝင်တွေပါရွှေ့ပြောင်းအခြေချခွင့်ပေးတဲ့အစီအစဉ်ကိုအဆုံးသတ်ဖို့သမ္မတကတိုက်တွန်းနေတာပါ။တကယ်လို့သာအဲ့ဒီလိုလုပ်မယ်ဆိုရင်အမေရိကကိုအခုလိုမျိုးလူတွေလာရောက်ခွင့်ကိုတားဆီးနိုင်မှာပါ။ဒါကြောင့်လူမှုကြီးကြပ်ရေးဥပဒေပြန်လည်ပြင်ဆင်ဖို့သမ္မတကအပြင်းထန်ဆက်တိုက်တွန်းနေတာဖြစ်ပြီးမိသားစုဝင်တွေပါရွှေ့ပြောင်းအခြေချခွင့်ပေးတဲ့အစီအစဉ်ကိုအဆုံးသတ်ဖို့ဟာအဲ့ဒီထဲမှာပါဝင်ပါတယ်
။ Bangladesh တန်ယုံကလည်းအခုလိုတိုက်ခိုက်ဖို့ဆောင်ရွက်တဲ့အပေါ်ပြစ်တင်ဝေဖန်ပြီးအကြမ်းဖက်မှုကျူးလွန်ခဲ့တယ်လို့တန်တရားရှိသူကိုတရားဥပဒေအတိုင်းအပြစ်ပေးရမယ်လို့ပြောပါတယ်။အရင်ကတိတ်ဆိတ်ငြိမ်သက်ပြီးလူမျိုးပေါင်းစုံရောရှက်နေထိုင်နေကြတဲ့အခက်ဦးလာနေထိုင်ရာ Brooklyn ကလူနေတိုက်ခန်းတွေတွေဝင်ကျင်မှာတော့အခုအခါမှာဘုံရှာဖွေရေးအဖွဲ့တွေသတင်းမီဒီယာတွေရရှိနေပါတယ်။ Brooklyn မှာနေထိုင်သူတော့ပြင်သမား Alan Botrico ကတော့ဦးလာနဲ့ပတ်သက်ပြီးတော့ဘာမှတန်တရားမဖြစ်ခဲ့ဘူးလို့ဆိုပါတယ်။
He was a quiet neighbor. We had no issues with him. He'd walk by the store.
သူကအေးအေးဆေးဆေးသမားဖြစ်ပြီးတော့သူနဲ့ဘာပြဿနာမှမရှိခဲ့ပါဘူး။တခါလေသူဈေးဆိုင်သွားတဲ့အချိန်ဖြတ်သွားတာကိုတွေ့ပါတယ်။တခါလေလည်းလမ်းဟိုဘက်ခြမ်းကပန်းညံမှာတွေ့တတ်ပါတယ်။ဘယ်သူနဲ့မှသိစကားပြောတာမျိုးကိုမတွေ့ရသလိုတိတိဆိတ်ဆိတ်နေထိုင်တတ်တယ်လို့ထင်ပါတယ်
။ဘုံဖောက်ခွဲရမှာပောက်ကွဲတဲ့အချိန်တွေအထိမရောက်ခဲ့ပေမဲ့မီးလောင်တန်ရာကြောင့်အဲ့ဒီတန်တရာရှိသူကိုမန်ဟတ်တန်ကဘယ်လ်ဗျူးဆေးရုံမှာကုသပေးနေပါတယ်။ဖောက်ခွဲချိန်ကအနီးနားမှာရှိနေတဲ့တခြားသူ၃ဦးလည်းခေါင်းကိုက်တာနားဥသွားတာမျိုးအနှဲငယ်သာဖြစ်ခဲ့ပါတယ်။တနင်္လာနေ့ညနေပိုင်းမှာတော့အသွားလာတွေပုံမှန်ပြန်စတင်နိုင်ခဲ့ပါတယ်။နယူးယောက်မြို့ကန်လော်ရာဂွန်ဇာလစ်ကတော့အကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ကိုအမြဲထည့်သွင်းစဉ်းစားရတယ်လို့ပြောပါတယ်။
El temor siempre está.
New York လူတွေဟာအမြင်နဲ့စိုးရိမ်နေရပါတယ်။ပုံမှန်မဟုတ်တဲ့အတန်တန်ကြားလိုက်ပြီးဆိုတာနဲ့ခန္ဓာကိုယ်ကသိလိုက်ပြီးတော့အကာအကွယ်ယူဖို့ပတ်ဝန်းကျင်ကိုအကဲခတ်မိပါတယ်
။ New Jersey မှာနေထိုင်သူတဦးကတော့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအန္တရာယ်ပေါ်တိတ်မစိုးရိမ်ဘူးလို့ဆိုပါတယ်
။ Because I
ကျမကတော့မကြောက်ပါဘူး။သူတို့အောင်မြင်ခဲ့တာတွေရှိပေမဲ့ 9/11 နောက်ပိုင်းမှာ
ဘာမှကြီးကြီးကျယ်ကျယ်ထိခိုက်ပျက်စီးရာမရှိပါဘူး
။တင်းလာနေကတိုက်ခဲမှုဟာနှစ်လအတွင်းဒုတိယအကြိမ်မြောက်ဂျမ်ဖက်ဝါရဇွဲတိုက်ခဲမှုဖြစ်ပြီး23နှစ်အတွင်းနယူးယောက်မြေရောက်ယထာပူရာမှာပထမဆုံးအကြိမ်မြောက်ဖောက်ခွဲတိုက်ခဲမှုဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်တင်ပြခဲ့တာပါရှင်အခုတော့ခရစ်စမတ်နဲ့နှစ်သစ်ကူရာသီအတွက်ရာသီသချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်ဒိုင်မွန်ဖွဲ့သီးဆိုထားတဲ့ဒီဇင်ဘာအလွန်သချင်းကိုနားဆင်ကြရအောင်ပါရှင
်ဒီဇင်ဘာကျင်းတာသင်ခဲ့ရဆိုရင်ဒီချင်းကတော့အမှုချေပြရမယ်ရှတ်တောင်းဒိုင်မွန်ရဲ့လေရှာ
ဒီဇင်ဘာကျင်းတဲ့ဒီဇင်ဘာနဲ့ဒီခေါ်ပါတဲ့ဒီဇင်ဘာဝင်ရှိတယ်နော်ငါရစ်ပူတယ်နော်ဒေရင်မျက်ကြီးထွက်ခွာသွားနှင်းပုံနေကြမျက်ရည်တွေသိမ့်ထအလဲမှုံနေကြဒီဇင်ဘာမှာစခဲ့ဒီဇင်ဘာမှာဆုံးခဲ့ကတိပါလန်းခွဲနေကဒီလီ
ရောင်နေလေ
ပြန်မလာပါလန်းခွဲ
လဲလိုင်းရှာစေ
ဖွက်ဒီဆိုတဲ့ဒီဇင်ဘာအလွန်တချင်းကိုနားဆင်ကြရတာဖြစ်ပါတယ် View မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် View မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေညအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင
်။မေဂန်ပြည်အောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလဘာမားပြည်နယ်မှာဒီကနေ့အင်ကာနေ့ကျင်းပတဲ့ထဲလွတ်တော်အမတ်ရွေးချယ်ရေးအထူးရွေးကောက်ပွဲကိုဝါရှင်တန်နိုင်ငံအသိုင်းဝိုင်းကအာရုံစိုက်နေကြပါပြီ။ဒီရွေးကောက်ပွဲရလဒ်ကသမ္မတဒေါ်နယ်ထရန့်ရဲ့ဝင်ငွေစည်းကြမ်းမှုပြောင်းလဲရေးပါဝင်တခြားဥပဒေပြူရေးအာဏာတွေအပေါ်ချိန်ဝင်ရှာပြန်ညှိနှိုင်တဲ့အပြောင်းအလဲတွေလည်းရှိလာနိုင်ပါတယ်။အမေရိကန်ပြည်တော်စုမှကွန်ဆာဗေးတစ်အများဆုံးပြည်နယ်တွေကတခုဖြစ်သလိုရီပါဘလစ်ကန်ကိုထောက်ခံသူများတဲ့အလဘာမားပြည်နယ်မှာရီပါဘလစ်ကန်အမတ်လောင်းရိုင်မိုးနဲ့ဒီမိုကရက်အမတ်လောင်းဒက်ဂျွန်စ်တို့အထက်လွှတ်တော်အတွက်ရှင်ပြိုင်နေကြတာပါအမျိုးသမီးလေး96ကသူတို့ဆယ်ကျော်တဲ့အရွယ်ဒါမှမဟုတ်ငယ်စဉ်အချိန်မှာရီပါဘလစ်ကန်အမတ်လောင်းရိုင်မိုးကနေလိမ်မိုင်းဆိုင်ရာမဖွဲ့မရလို့ဖို့ကြိုးစားခဲ့တယ်ဒါမှမဟုတ်နောက်ဆက်တာခံခဲ့ရတယ်ဆိုပြီးပြောဆိုဆွဆွဲထားတာပါဒီဆွဆွဲချက်တွေကိုရိုင်မိုးကညှင်းဆိုနေသလိုထင်ရှားတဲ့ရီပါဘလစ်ကန်ခေါင်းဆောင်တွေကယူကော့ဘွဲမှာသူဆက်မပြိုင်တော့ဘူးပြောဆိုနေတာကိုလည်းလက်မခံပဲပယ်ချနေပါတယ်သူဟာအခုလိုဆက်ပြီးမဲဆွဲနေတာပါ
I think they're afraid to
Alabama ပြည်နယ်တံပိုးထားမှုတွေဝါရှင်တန်ကိုကျွန်တော်တည်သွားမှသူတို့ကစိုးရိမ်နေတာပါကျွန်တော်ခင်ဗျားတို့ကိုပြောချင်တာကကျွန်တော်ဆက်မဆောင်နိုင်တော့ဘူးဆိုတာပါ
သမ္မတဒေါ်နယ်ထရန့်ကစောစောပိုင်းမှာရိုင်မိုးနဲ့ပတ်သက်လို့ပြောဖို့ခေါင်းဆောင်နေခဲ့တာပါအခုတော့ထဲလွတ်တော်မှာရီပါဘလစ်ကန်အမတ်နေရာအများစုဆက်ထိန်းထားနိုင်မှုအတွက်ရိုင်မိုးပြိုင်ပွဲဝင်တာကအရေးကြီးတယ်ဆိုပြီးထောက်ခံပြောဆိုနေပါတယ
် Cannot afford to lose a seat
ကျွန်တော်တို့ဆုံးရှုံးမခံနိုင်ပါဘူးဒီတိုင်းပြည်ရဲ့အနာဂတ်အတွက်ပါအခုလက်မတင်လေးသိမ့်မကွာတဲ့အချိန်မှာဒီအမတ်နေရာကိုဆုံးရှုံးမခံနိုင်ဘူးဆိုပြီးသမ္မတထရန့်ကပြောဆိုသွားတာပါအခြေခံဝါဒီခရီးရန်ဘာသာဝင်လို့အမြဲတမ်းကြောဝါလီရှိတဲ့ရိုင်မိုးကမြို့သူတွေကိုလိမ်မိုင်းဆန်ရမဖွဲ့မရလုခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ခဲ့တာကြောင့်တခြားရီပါဘလစ်ကန်ပါတီဝင်တွေစိတ်အနှောင့်အယှက်ဖြစ်ခဲ့ကြပါတယ်ရီပါဘလစ်ကန်ထက်လွတ်တော်အမတ်တယောက်ကဆိုရင်ပါတီထက်တိုင်းပြည်ကရေးကြည့်တယ်ဆိုပြီးဒီမိုကရက်အမတ်လောင်းဒက်ဂျွန်စ်ရဲ့မဲဆွယ်ပွဲအတွက်လူသိရှင်ကြားအလူငွေထက်ဝင်လိုက်ပါသေးတယ်။ရိုင်မိုးဟာထက်လွတ်တော်အမတ်ဖြစ်ဝင်ရှင်ပြိုင်တဲ့သူမဟုတ်ဘူးဆိုပြီးရီပါဘလစ်ကန်ခေါင်းဆောင်ထက်လွတ်တော်မစ်မက်ကော်နိုင်ကိုယ်တိုင်ကလည်းပြောဆိုထားတာပါ။ဒါပေမဲ့လည်းဘသူ့ကိုရွေးချယ်မယ်ဆိုတာကိုတော့အလဘာမားပြည်သူတွေကပဲဆုံးဖြတ်ရလိမ့်မယ်လို့သူကပြောပါတယ
်။ရိုင်မိုးအမတ်ဖြစ်ဆက်ရွေးခံမှာမဟုတ်ဘူးလို့ကျွန်တော်စောစောကမျှော်လင့်ခဲ့တာပါ။ဒါပေမဲ့ဒီလိုဖြစ်မလာခဲ့တာအားလုံးအမြင်ပါပဲတကယ်လို့သူအရွေးခံရမယ်ဆိုရင်လဲကျင်းဝက်စီကံထိန်သိမ်းရေးကော်မတီကစစ်ဆေးတာကိုချက်ချင်းခံရပါလိမ့်မယ
်အမေရိကန်ပြည်ထောင်စုတောင်ပိုင်းစွန့်စုံပြည်နယ်နေရာတွေမှာထက်လွတ်တော်အမတ်နေရာကိုဒီမိုကရက်ပါတီဝင်တွေနိုင်ရဖို့အခွင့်အလမ်းသိက်ကိုနှဲပါတယ်တက်ဆက်စ်ပြည်နယ်ကနေကယ်ရိုလိုင်းနားစ်ပြည်နယ်တွေအထိအမတ်နေရာတိုင်းကိုရီပါဘလစ်ကန်တွေဘက်ကအနိုင်ရထားတာဖြစ်ပါတယ်ဒါကြောင့်လဲဒီမိုကရက်ထက်လွတ်တော်အမတ်လောင်းဒက်ဂျွန်စ်ကအခုလိုမဲဆွယ်စီရင်နေတာပါ
We have a unique opportunity
အခါမှမရဘူးတဲ့အခွင့်အရေးတစ်ခုအလဘားမားပြည်နယ်မှာခင်ဗျားတို့ရနိုင်ပါပြီမယုံနိုင်လောက်တဲ့ဆေးရထက်သန်မှုတွေကိုကျွန်တော်တို့တွေ့နေရပါတယ်လူတွေကအပြောင်းလဲအတွက်အဆင်သင့်ဖြစ်နေပါပြီ
တကယ်လို့ဒီမိုကရက်မလောင်ဒက်ဂျွန်စ်သာနိုင်ရခဲ့မယ်ဆိုရင်ရီပါဘလစ်ကန်တွေဘက်ကလောလောဆယ်အမတ်နှစ်နေရာပဲအသာစီးရထားတဲ့အထက်လွှတ်တော်မှာပါတီနေရတဝက်စီဖြစ်သွားပါလိမ့်မယ်သမ္မတထရန့်ရဲ့အခွင့်လျှော့ချရေးကိစ္စအပါအဝင်တခြားဥပဒေပြူရေးကိစ္စတွေမဲခွဲတဲ့အခါမှာလာပြီးတော့ထိခိုက်နိုင်ပါတယ်ရိုင်မိုးရဲ့မဲဆွယ်စီယုံရေးဆန်ရပြူအမှုဒန်ယွန်က ABC ရုပ်သံကိုအခုလိုပြောပါတယ
် This is Donald Trump on trial
Alabama ပြည်နယ်မှာက Donald Trump ကိုဆန်တက်လိုက်တယ်လို့ဖြစ်နေပါတယ်တကယ်လို့ Alabama ပြည်သူတွေက Liberal Democrat ဖြစ်တဲ့ Doug Jones ကိုမဲပေးမယ်ဆိုရင်သူတို့သမ္မတဖြစ်တဲ့ရွေးချယ်တင်မြှောက်ခဲ့တဲ့သူကိုပြန်ပြီးတော့ဆန့်ကျင်မဲပေးတယ်လို့ဖြစ်သွားပါလိမ့်မယ
် Alabama ပြည်နယ်မှာ Doug Jones နဲ့ Roy Moore တို့နေရာရှေ့နေကျုပ်ရာထူးကိုရယူသွားတဲ့Jeff Sessions ရဲ့လက်လက်နေတဲ့ထက်လွတ်တော်အမတ်နေရာကိုရှင်းပြနေကြတော့ဒီကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြကြရတာပါအခု တော့ဒီတော့ရှင်တွေစောင့်မျှော်နေတဲ့တရားလေးလိုင်းဆွေးနွေးခန်းအစည်းအဝေးစတင်မှာတော့မယ်စီစဉ်တင်ဆက်သူကိုသားညုံဦးနဲ့ထုတ်လုပ်သူကိုညံဝဲအောင်တို့တင်ဆက်ပေးသွားမှာပါရှင်
လာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့အလီလေးအစည်းအဝေးကနေပြီးတော့ကျူးစွားရတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောမြန်မာနိုင်ငံဒီတက်မွှားမှာပြုလုပ်နေတဲ့ဒီရက်ကြီးအုတ်ချုပ်ရေးမှုရွေးကောက်ပွဲတွေကိစ္စပါအစိုးရတရရဲ့အောက်ဆုံးဆင့်အုတ်ချုပ်ရေးဆိုင်ရာဒီရက်ကြီးအုတ်ချုပ်ရေးရွေးကောက်ပွဲတွေကိုတနင်္ဂနွေလုံးအတိုင်းတာနဲ့အခုစပြီးတော့ဆောင်ရွက်နေကြပြီဖြစ်ပါတယ် NLD အစိုးရလက်ထက်မှာပထမဆုံးချိန်စတင်ကျင်းပတဲ့ဒီရက်ကြီးအုတ်ချုပ်ရေးရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့အခက်ခဲတွေအလားအလာကောင်းနေပြင်သရရှင်တွေဘက်ကရောဒီယူကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုရှိရလားယူကောက်ပွဲဆောင်ရွက်မှုအပေါ်မှာဘယ်လိုသဘောရပါသလဲဒါတွေကိုအခုဒီအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပင်တန်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ဒီလွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဦးရန်အောင်ပါဦးရန်အောင်လေလိုင်းပေါ်မှာရှိပါတယ်နောက်တူကတော့ ACDD လို့ခေါ်တဲ့ဒီဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုကော်မတီရဲ့ဦးဆောင်ညှိနှိုင်းရေးမှူးကိုရဲမင်းနောင်ဖြစ်ပါတယ်နှစ်ဦးဆုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဥယျာအောင်ကိုဖိတ်ခေါ်ချင်ပါလေဥယျာအောင်ကြားပါလားခင်ဗျာကိုရောင်ကြီ
းအဲဟုတ်ကဲ့ကြားပါပါခင်ဗျာ
ကိုရောင်ကြီးခုနကျွန်တော်ပြောသွားသလိုပါရက်ကြီးရွက်ောက်ပွဲတွေလုံနေတယ်ကိုရောင်တို့လွတ်တော်ကုစလေရတယ်ဒီပေါ်ဒါဒီရက်ကြီးရွက်ောက်ပွဲတွေဒီကောင်းမွန်ချောမှုဖြစ်မြောက်ရေးအတွက်ဝိုင်းဝန်းပြီးတော့ကုညီလုပ်ပေးနေရဆိုတော့ရန်ကုန်တိုင်းတွင်းမှာဒီရက်ကြီးရွက်ောက်ပွဲတွေရဲ့အခြေအနေအလားအလာတွေဘာတွေများရှိပါလဲခင်ဗျာအခက်အခဲတွေရောရှိပါလ
ားဟုတ်ကဲ့ဟိုကျွန်တော်တို့ကိုတည်ရင်ကျွန်တော်မင်္ဂတောင်ညို့လဲဆိုတော့လောလောဆယ်ကျွန်တော်တို့တောင်ညို့နေမှာအခုဆိုရက်ကွက်20ရှိတယ်ရက်ကွက်20ရှိတဲ့အခါကျတော့ဟိုဒီရေဒီမိုရက်ကွက်ကတော့ကိုးလာပိုင်းနေရအဲအုတ်ချွေမှုဟောင်းဆုံးသွားတဲ့အတွက်ကြောင့်မလို့ကျွန်တော်အုတ်ချွေမှုတစ်ကိုဒီဥရီတင်နေရွေးချယ်လိုက်တယ်ပေါ့နော်19ရက်ကွက်မှာကျွန်တော်တို့18ရက်ကွက်တော့ပြီးသွားပါပြီပြီးသွားပြီနောက်တကမဲလာပေးတာကကျွန်တော်ညို့နေမှာ60ရက်ခန်းလုံးတော့မဲလာပေးကြပါတယ်ကြည့်တော့ကြည့်ပါရဲ့ဒါပေမဲ့တချို့နေရာတွေမှာတော့အခက်အခဲတွေရှိရတယ်တော့ကြားသိရပါတယ
်ဟုတ်ကဲ့ဘလို့အခက်အခဲတွေလဲခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ပြောပါစေ
ဟုတ်ဘလို့အခက်အခဲမျိုးတွေလဲခင်ဗ
ျဟုတ်ကဲ့ဘလို့အခက်အခဲဆိုတော့မျိုးနယ်တွေမှာဒေထိုင်နေတဲ့သူတွေကရွေးချယ်ရေးဘက်ကိုကြီးကြပ်ရေးဘက်ကိုဖွဲ့ရမယ်လို့ဆိုတဲ့အခါကျတော့တချို့မျိုးနယ်တွေမှာကြားတဲ့အခါကျတော့ဥမာကျူးကျော်နေတဲ့သူတွေရဲ့အင်အားအများကြီးရတယ်ဗျအများတဲ့အခါကျတော့ဟိုဆိုအဲ့မှုတော့သူတွေလည်းမဲပေးမယ်ဆိုတဲ့သဘောထားကြီးရှိရတယ်။ဒါပေမဲ့ဒီပြဌာန်းတဲ့ဥတွေရဆိုလို့ရှိရင်တော့အတူကရက်ကွက်တို့မှကြည့်အောင်စုတဲ့နေထိုင်သူများကရွေးချယ်ပေးတော့ဆိုတဲ့စာသားပါရ။ပါတဲ့အခါကျတော့နောက်ဆုံးအနေနဲ့ကျွန်တော်တို့ဟိုရွေးချယ်လိုက်တာကတော့ဒီပုံမှန်တစ်ဆယ်ရှိတဲ့လော်ဘီစရာရှိတဲ့လူတွေကိုတော့ကျွန်တော်မဲပေးခွင့်ပြုလိုက်ပါတယ်။ဒီလိုဟာမျိုးလေးတွေတော့ရှိပါတယ်။ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီရွက်ကောက်ပွဲစီမင်းရဆိုလို့ရှိရင်တကယ်တမ်းပြောရင်ဒီဟိုတကောင်စင်းနဲ့နေပြီးတော့နေထိုင်နေကြတဲ့လူတွေကကုလတီလုံးဝမဲပေးခွင့်မရတဲ့သဘောမျိုးတော့ဖြစ်နေတာပေါ့နော
်အမဟုတ်ဗျအဲသူကကြီးကျော်ဆိုတာတကောင်စင်းမရှိဘူ
းဟုတ် sorry ဟုတ်ကဲ့တကောင်စင်းမဟုတ်အဲ့စင်းပြောပြတာပါအဲ့စင်းလို့ပုံစံမျိုးနဲ့နေနေ
ဟုတ်ပါတယ်ဗျအဲ့အဲ့လိုလူတွေတော့မဲပေးခွင့်မရှိဘူးပေါ့နော
်လူတွေရဲ့
ပြဌာန်းချက်ရ
ဒီရွက်ကောက်ပွဲနဲ့ပတ်သက်လို့လူတွေရဲ့စိတ်ဝင်စားမှုကဘယ်လိုရှိလဲကိုရောင်
ဒါကြောင့်ကျွန်တော်တို့တောင်ညမျိုးနယ်မှာဆိုတချို့မျိုးနယ်တွေမှာတော့မပြီးသေးဘူးကြာကျွန်တော်တောင်ညမျိုးနယ်မှာဆိုလို့ချင်းတော့အဲစိတ်ဝင်စားမှုက60ရာခိုင်နှုန်းတော့ကြီးရယ်ကြာသိလား
ဟုတ်ကဲ့
ဟိုသူရင်းယူကောက်ပွဲလူတော့မဟုတ်ပေါ့လေသူသဘောသဘာဝကလည်းတချို့ကလည်းကြည်ကြည်ပြတ်ပြတ်စိတ်မသိချိသေးရလဲပါတာပေါ့အဲ့တော့တောင်ညမျိုးနယ်မှာတော့အဲလဲပေးရလူက60ရာခိုင်နှုန်းကြီးရယ်ပေါ့
ဟုတ်ကဲ့အဲ့တော့နောက်တစ်ခုကတော့ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဝင်ပြီးရှင်ပြိုင်ကြတဲ့အသစ်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေရောများလားခင်ဗျ။
အဲကျွန်တော်တို့ကထူးခြားချက်ကတော့ဗျာဟိုခုကျွန်တော်တို့နေမအလမောင်းဆက်ရှိရက်ွက် BY ပေါ့နော်အကန်တော်လေးကန်တော်လေးအဲနောက်ရက်ွက်နဲ့တောင်းညွတ်ပြတဲ့ရက်ွက်ပေါ့အဲ့နှစ်ခုကြံတယ်ပေါ့အဲ့ဒီမှာကအဲအသစ်တွေကခုနစရင်95ရာခိုင်နှုန်းတော့ပြန်ပါတယ်ဗျာဒီလားဥမာ sorry ဟိုအဟောင်းတွေက95ရာခိုင်နှုန်းတော့ပြန်ပါတယ်ဗော15ရာလောက်တော့ပြန်ပါတယ်ဗျာ
ဟုတ်ကဲ့
ပြန်ပါတယ်တချို့တတိကျတော့လည်းသူတို့ဘောရက်တည်ရေးတဲ့အပြင်လုပ်ငန်းတွေလုပ်ချင်တယ်ဆိုပြီးတော့သူတို့အားယူသွားကြတယ်တချို့ကျတော့လည်းအဲကျမကြီးကြောင့်သူတို့အားယူပါတယ်ရှိပါတယ်ဗျာ
ဟုတ်ကဲ့အခုဒီရက်ကြီးရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီရောင်တိုင်းပြည်မှာတော့လွှတ်တော်ကိုယ်စားလှယ်ရတော်တော်တက်ကြွကြွနဲ့ကူညီဆောင်ရွက်ပေးနေတာတော့ရှိပါတယ်ဒါပေမဲ့ဒီရွေးကောက်ပွဲမှာပါတီကဝင်ဆွတ်ဖက်တယ်ဆိုတဲ့နိုင်ငံအာဏာရပါတီကဝင်ဆွတ်ဖက်တယ်ဆိုတဲ့ဆွဆွဲချက်တချို့လည်းကျွန်တော်ကြားနေတာအဲ့ဒါနဲ့ပတ်သက်လို့ကိုယ်ရောင်ဘယ်လိုများတုံ့ပြန်ချင်ပါလဲ
ကျွန်တော်ကဝင်အောင်ဆွတ်ဖက်တာမဟုတ်ဘူးကြာ တော့ဝေရောက်ထိန်းချုပ်တဲ့သဘောမျိုးပါနောက်တစ်ချက်ကလည်းကျွန်တော်တို့ကဟိုအခုဝေရောက်လှုပ်ရှားကြတဲ့ဝေရောက်လှုပ်ရှားကြတာဆင်းရဲပြောမယ်ဆိုလို့ရှိရင်ဗျာဥပဒေနဲ့ညီဖြစ်ဖို့ပါကျွန်တော်တို့လူတွေထဲဖို့ဘာညာဆိုရေကြမရှိဘူးနောက်တစ်ချက်ကအဓိကအခြေခံအုပ်ချုပ်ရေးရန်နေရမှာတကယ်အဲ့ဒီရက်ကွက်တွေအဲ့ဒီမျိုးတွေအမှန်တကယ်လုံးမဲ့လူတွေကိုရွေးချယ်ဒီဖို့အတွက်ရွေးချယ်နိုင်ဖို့အတွက်ကျွန်တော်တို့ကပညာပေးလုပ်ငန်းတွေအသိပညာပေးလုပ်ငန်းတွေဝင်ရောက်လုပ်ကြိုင်ပေးတာဖြစ်ပါတယ်ဝင်ရောက်ထိန်းချုပ်တွေ့ရတော့ပြုပါက
ြဟုတ်ကဲ့ခင်ဗျကိုရန်အောင်လေးလိုင်းပေါ်ပါခဏနေပြီးပါအောင်ခင်ဗျကျွန်တော်ကိုရဲမင်းအောင်ကိုဖိတ်ခေါ်ချင်ပါလေကိုရဲမင်းအောင်ကတော့ ECDD ရဲ့ဥဆောင်ညွှန်ကြားရေးမှူးဖြစ်ပါတယ်ကိုဥဆောင်ညှိနှိုင်းရေးမှူးဖြစ်ပါတယ်ကိုရဲမင်းအောင်ကြားပါလားခင်ဗျ
ကြပါရခင်ဗျာ
ခုနကကိုရံအောင်ပြောသွားတဲ့ထဲမှာလဲကျွန်တော်စိတ်ဝင်စားစရာတစ်ချက်ကလူဟောင်းနေအတော်များများပြန်ပြီးတော့ရွေးခါတဲ့သဘောမျိုးသူကတော့ဂျောင်တိုင်းတွင်းထဲမှာကျွန်တော်တို့ကြားနေရတယ်ခင်ဗျာအဲ့ဒါကဘလူးဖြစ်လို့လဲကိုရဲမင်းအောင်ပြောပြပါလား
ဟုတ်ကဲ့ကျွန်တော်တို့ရန်ကုန်တိုင်းအတွင်းမှာတော့အဲ့လိုလူဟောင်းနေရွေးချယ်ခံမှုအပိုင်းတော်တော်များတယ်ဟိုလူသစ်တွေနေတယ်လို့ကျွန်တော်တို့သိရတယ်ကျွန်တော်တို့နယ်မြို့တွေမှာကြတော့ကျွန်တော်တို့လေ့လာတယ်ကျွန်တော်တို့ဆက်သွယ်လာတဲ့စီးရင်ရကြည့်မယ်ဆိုရင်တော့နယ်မြို့တွေမှာတော့ဒီအုတ်ထွေးမှုတွေကအစ်စ်တွေများတယ်ဗျအဲ့ဟာကိုကျွန်တော်အစ်စ်တွေဘာကြောင့်များလဲအဟောင်းတွေဘာလို့ဆက်ပါသေးလဲဆိုတဲ့ဟာမျိုးကျွန်တော်ပြန်လည်လာတဲ့အခါမှာတတိယအကြိမ်ပြင်ဆင်လိုက်တဲ့ရက်ွက်ကြီးကအုတ်ထွေးဥပဒေကိုပြည်သူတွေကဘယ်လောက်သိရှိနေသလဲဆိုတဲ့အပိုင်းပေါ်မှာကျွန်တော်ပို့ပြီးတော့ဟိုတွေ့ရတယ်ခင်ဗျာသူမသိရှိတဲ့နေရာစိတ်ဝင်စားမှုအားနည်းတဲ့နေရာတွေကအုတ်ထွေးမှုအဟောင်းတွေဖြစ်ပြီးတော့ဟိုစိတ်ဝင်စားမှုတွေနေဒီမှာတချို့နေရာတွေတော်တော်များများရှိနေတယ်ပြိုင်ဆိုင်မှုကလည်းပြင်းထန်တဲ့အတွက်ကြောင့်အဲ့ဒီနေရာဒေသမျိုးတွေမှာတော့ကျွန်တော်တို့အုတ်ထွေးမှုအစ်စ်တွေဖြစ်တယ်နောက်တစ်ခုကပြည်သူအတွက်ရရတဲ့တကယ်လုပ်တဲ့လူတွေကိုတော့ကျွန်တော်တို့အဟောက်မဲ့ဖြစ်ပါစေဘယ်ပါတီဘယ်ပုဂ္ဂိုလ်တွေအစွဲတွေရှိနေပါစေသူတို့ကိုတော့ကျွန်တော်တို့ပြန်ရွေးတာလဲကျွန်တော်တွေ့ရတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာခုနကပြောတဲ့ထက်မှာတော်တော်လေးပြင်းထန်ဖြစ်တဲ့ဆိုတဲ့နေရာတွေမှာပေါ့ဟိုမြန်မာတနေငလုံးတိုင်းတာကြီးကပြဿနာကြီးကြီးမားမားဖြစ်သွားတဲ့နေရာမျိုးတွေခက်ရန်ဖြစ်သွားတဲ့နေရာမျိုးတွေရောရှိပါလားကြားမိပါလားအခုဒီအချိန်နေ
ဟုတ်ကဲ့အဲ့ဒါကျွန်တော်တို့ကြီးကျယ်ဟိုဒီဟိုမကွေးတိုင်းပွင့်မြူးမျိုးနယ်မှာပဲပေါ့လေမကွေးတိုင်းပွင့်မြူးမျိုးနယ်မှာဆိုရင်ရွာတရွာမှာဆိုရင်သူကကြီးကျယ်ရေမှုရွေတဲ့အဆင့်မှာကိုပဲပြဿနာတွေတက်တာရှိတယ်ဒီဟိုအဆင်မှုတွေယာယင်မှုတွေအုတ်ထုတ်ရမှုတွေမရွေးရသေးဘူးအုတ်ထုတ်ဟိုရွေးနိုင်မှုအတွက်ကြီးကျယ်မှုတွေရွေးတဲ့ချိန်မှာကိုပဲပြဿနာတက်တာတွေရှိတယ်တချို့ကြီးကျယ်မှုတွေရွေးပြီးသားကြီးကျယ်မှုတွေကဒီဟိုမလုတ်ဖဲနဲ့ပြန်ထွက်သွားလို့ပေါ့ကြောင့်အစ်စ်ကြီးကျယ်မှုတွေရွေးရတာလည်းရှိတယ်ကျွန်တော်တို့ဒီပရီယိုပိုင်းတစ်ပိုင်းမှာဆိုရင်ဒီရန်ဖြစ်တဲ့အနေအထားတွေကိုကျွန်တော်တို့တွေ့ရတာရှိတယ်ဗျာဟုတ်ကဲ
့ဟုတ်ကဲ့နိုင်ရှင်ကြက်ရဆိုရင်အရင်ဦးသိစိတ်ဆိုးရလက်ထက်မှာလုတ်ခဲ့တဲ့ဒီရက်ကြီးအုပ်ချုပ်ရေးနဲ့အခုရက်ကြီးအုပ်ချုပ်ရေးအချင်းကြီးရွေးကောက်ပွဲချင်းကြီးဘာများထူးထူးခြားခြားတွေ့ရလဲခင်ဗျ။
ဒီအဲ့ဒီအရင်ဦးသိစိတ်နဲ့အခုဦးသိစိတ်လက်ထက်ကဥပဒေနဲ့အခုဦးထင်ကျော်သမတဦးထင်ကျော်လက်ထက်ကဥပဒေနဲ့ဘာကွာတယ်လဲဆိုတော့တော့ပြည်သူတွေပါဝင်ခွင့်ပို့ပေးလိုက်တဲ့အပိုင်ပါပါတယ်အရင်တော့အိမ်တော်စုအိမ်တော်ဦးစည်းလိုပါပြီးတော့အခုပြန်ပြင်လိုက်တဲ့အခါအိမ်တော်ဦးစည်းသို့မဟုတ်အသက်17နှစ်ပြည့်ပြီသူအိမ်တော်စုကိုယ်စားလှယ်လိုပါတဲ့အတွက်ကြောင့်သူကဟိုအိမ်တရင်ကမိသားစုကအိမ်တော်စုဆင်းရဲရှင်သူကသွားပြီးတော့မဲပေးလို့ရတယ်ဆိုတဲ့သဘောတွေ့ရတယ်နောက်တစ်ခုကဒီရွေးချယ်ပုံအစစ်စစ်မှာလည်းကြီးကြပ်ရေးပြီးတော့ကြီးရတာဝန်ခံဆယ်မှုယာယီမှုအုပ်ချုပ်ရေးမှုအစစ်စစ်အစဉ်50လောက်ကိုပဲတမန်အဖြစ်အစဉ်50လောက်ကိုပဲပြည်သူကပါဝင်ပြီးတော့ရွေးချယ်မှုအပိုင်းမှာတာဝန်ယူပြီးတော့ရွေးချယ်ရတဲ့ဟာတွေရှိတာပေါ့နော်ပြီးတော့ကြီးကြပ်ရေးအဖွဲ့ကလည်းဒီတာဝန်ခံမှုကပိုပိုပြီးများတယ်နောက်တစ်ခုကဦးသိန်းစင်လက်ထက်ကနီးဥပဒေထွက်ပြီးတော့လောရကဲရတာသူကလည်းသူဟိုအစဉ်ပြေးနိုင်တယ်ပေါ့နော်အခုကြီးကြပ်ဟိုအခုဥပဒေကြတော့နီးဥပဒေမရှိတဲ့အခါကြတော့အမိန့်တွေညွှန်ကြားချက်တွေအဲ့ဒါမျိုးတွေနဲ့သွားတဲ့အခါမှာတော့တချို့နေရာတွေမှာကြတော့ပညာပေးမှုတွေအချိန်လုံလောက်စွာမရတဲ့အတွက်ကြောင့်ပြဿနာဖြစ်တာမလို့အဖက်နဲ့ပြဿနာဖြစ်တာစကားများတဲ့အရာတွေရှိတာပေါ့ဗျာဟုတ
်ဟုတ်ကဲ့ခင်ဗျာကိုရဲမင်းအောင်ကိုကိုရောင်ကိုလီလိုက်ပေါ့ခဏနေပြောပါအောင်ခင်ဗျာကျွန်တော်တော့ရှင်းနေဖိတ်ခေါ်ချင်ပါတယ်ရင်းဆုံးတော့ကျွန်တော်မွန်လမြိုင်ကအောက်ချင်းရက်ခွက်ကဦးတောင်းထိုက်ရှိပါတယ်ဦးတောင်းထိုက်ကသူကပြောမယ်ဆိုရင်ရက်ကြီးအုပ်ချုပ်ရေးမှူးအနေနဲ့အခုပြန်ပြီးတော့ရွေးကောက်ပွဲမှာရွေးခံရတဲ့သူလည်းဖြစ်ပါတယ်ဦးတောင်းထိုက်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးတောင်းထိုက်ပြန်ပြီးတော့ရွေးချယ်ခံရလဲဆိုတော့ဦးတောင်းထိုက်တို့ရွေးကောက်အဲရက်ကြီးကရလက်ကဘယ်တော့မှထွက်သွားတာလဲခင်ဗျ
မထွက်သေးဘူးခင်ဗျအခုမှစပြီးတော့ဟိုရွေးဖို့အတွက်ကိုကြီးကြပ်ရေးမှူးတွေကနေပြီးတော့ဟိုရက်ွက်တစ်ခုရဲ့အပိုင်လိုက်ပေါ့နော
်။ဟောဟုတ်ကဲ့ဟုတ်ကဲ
့။ဟိုလုံနေတော့မှာပ
ေါ့။ဟောအခုမှရွေးခံမှုအတွက
်ကျွန်တော်ကပြန
်ကိုစလေအနေနဲ့ပြန်ပါတဲ့သဘောပေါ့
။ဟုတ်ကဲ့ပါဟုတ်ကဲ့
ပါ။ဟုတ်ကဲ့။အဲ့တော့လူတွေရဲ့စိတ်ဝင်စားမှုဘယ်လိုရှိလဲခင်ဗျ။ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အရင်အားတက်ဆိုင
်။ဟုတ်ကဲ့ပါ။အခုဒီဥပဒေကိုလည်းပဲဟိုပြန်ပြီးတော့တတိယကြိမ်ပြန်ပြင်လိုက်တဲ့အတွက်ကြောင့်မလို့ဟိုလူအများပါဝင်ရတဲ့အနေအထားမှာစိတ်ဝင်စားမှုတော့ များပါတယ်ခင်ဗ
ျ။ဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေအရလည်းပြောင်းထားတဲ့ခါကျတော့လူတွေတဲမှာကောဒီရွေးကောက်ပွဲနဲ့ပတ်သက်လို့တကယ်တမ်းသိရှိနားလည်ပညာရထားတာရှိပါလားလူတွေကောင်းကောင်းနားလည်ရဲ့လားဘယ်လိုပြရမလဲဆိုတာ
အဲဟုတ်ကဲ့ပါကျွန်တော်တို့ဒီအဲ့ဒါကိုကျွန်တော်မော်လာနေနေပတ်တခုတည်းကိုဥပမာကျွန်တော်အောက်ကျင်းတဲ့ကွက်တူကိုဒီစီကြည့်တဲ့လူကအူကြီးချေဖို့တက်ဘူးလူတွေကနေတော့လူတွေအုပ်ချုပ်ရေးအပါအဝင်ဖွဲ့ရတယ်တော့ဆက်ပြီးတော့ဟိုတီချာလည်းရှင်းပြပြီးရက်ကွက်ထဲမှာလည်းဟိုတရားမှမပြတ်အောင်ကျွန်တော်ခိတ်စာနဲ့တီချာဖိတ်ပါလေအဲလာတဲ့အညီသားမှလည်းအရင်နဲ့မတူအောင်တော်တော်လေးလာပါတယ်ကျွန်တော်ရက်ွက်မှဆိုရင်အင်းကဆိုရင်တရားနီးပါးလောက်လာတဲ့ဟာ300ကျော်လောက်လာပါတယ်အဲဒီကနေပြီးတော့ဒီကြိုက်ရေးမှုကိုရွေးပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့အခုဦးတောင်းထိုက်ကပြန်ပြီးတော့ရွေးချက်ခံမယ်အရင်ကတော့အုပ်ချုပ်ရေးမှုပေါ့နော်အခုပြန်ရွေးချက်ခံမယ်ဆိုတော့အခုရွေးချက်ခံမှာဦးတောင်းထိုက်နဲ့ရှင်ရွေးချက်ခံမှာဘယ်နှဦးလောက်ရှိလဲ
အဲအခုကဟိုအရှင်းလိုက်ပြောရရင်ကျွန်တော်ရက်ွက်မှ18ပိုင်ရှိပါတယ
်ဟုတ်ကဲ့
ဆက်ကွန်ပိုင်မှာဒီဆက်ကွန်ပိုင်လုံးကနေပြီးတော့အဲရက်ကွက်ရဲ့ရာအိမ်ဘူးတွေဆက်လာမှာပေါ့အဲ့ဒီရာအိမ်ဘူးထဲမှာကျွန်တော်ပါဝင်ရာအိမ်ဘူး18ယောက်ဖြစ်မှာပါ
ဟုတ်ကဲ့18ယောက်ဂျားထဲမှာရှင်းပြရမှာပေါ့
ဟုတ်ကဲ့
အဲ့တော့ပတ်တီနောက်ခံတွေရောရှိကြလား
ဟုတ်ကဲ့ပါ
ပတ်တီနောက်ခံတွေ
အဲ့ဒါလည်းနည်းမြန်းတော့
ဟုတ်ကဲ့ပြောပါ
အဲ့ဒီဆက်ကွန်ဦးတွေကနေပြီးတော့အဲ့ဒီမူအရေးခံရတဲ့လူဆန္ဒရှိတဲ့ဆိုရင်အဲ့ဒီမှာစီရင်ပေးပြီးတော့ဥမာ3ပြည်ထောင်နဲ့3ပြည်ပေါ့အဲ့ဒါကိုရက်ကွက်မှာရှိတဲ့ဆန္ဒပြောတဲ့အဲဒီလောက်ကရုံးကထုတ်တာပြီးတဲ့66,000ဒီကအစ်ကအဲ့လိုဒီဒီကနေပြီးတော့အဲ့လိုဒီလိုမျိုး session နဲ့ပြည့်တဲ့အဲ့လိုဇူးဝင်တူဒီကနေပြီးတော့လဲပေးရမှာပါ
ဟုတ်ကဲ့အခုကတော့ဦးတောင်းထိုက်တို့ရက်ွက်မှာကယာယီမှုတွေတော့ရွေးပြီးသွားပြီဒါပေမဲ့အခုရက်ွက်ရက်ကြီးအုပ်ချုပ်ရေးမှုရွေးဖို့အတွက်ဘဒူတွေဝင်ပြိုင်မလဲဆိုတဲ့အဖြေကတော့မထွက်သေးဘူးပေါ့18ဦးတည်းကဘဒူတွေပါမလဲဆိုတော့မထွက်သေးတဲ့သဘောလား
ဟုတ်ကဲ့အခုကဟို18ဦးလုံးတော့ပြည်ပြည်ဆက်ဦးမယ်ဆုံးကော
ဟုတ်ကဲ့
ကျွန်တော်ဒီမှာဟိုဘောရောက်ပြီးဆက်မှာဒီယာယီမှုခောင်းတွေပြန်ပါလာတယ်ပြရပါတယ
်လူခောင်းတွေပြန်ပါလာတယ်အဲ့တော့နိုင်ငံရေးနောက်ခံတဲ့ဝင်ပြိုင်တဲ့လူတွေရောရှိပါလားခင်ဗျနိုင်ငံရေးပါတီပြောတာပါနိုင်ငံရေးပါတီနောက်ခံတဲ့
ဟုတ်ကဲ့ပါနိုင်ငံရေးပါတီနောက်ခံတဲ့ပြောရရင်တော့နိုင်ငံရေးပါတီကဟိုကျွန်တော်တို့မော်ဒန်ယူနီယံပြောရင်လက်ရှိအနာရပါတီကအစီအစဉ်အားလားပြင်ချင်အောင်မရှိဘူးကောနော်ရက်ကတည်းကရက်ကတည်းကအမဲပါလေအဲ့ရက်ကတည်းကတော့ပြင်ချင်တိုင်းရဲ့အနေအထားမှာကြတော့ကျွန်တော်တို့ရှင်လုပ်နေတဲ့ဥက္ကဋ္ဌကြီးနဲ့ရှင်လိုက်တဲ့အခါမှာသူ့မှာအားနည်းတဲ့ပြည်ရှိပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဦးတောင်းထက်ရဲ့ကျေးဇူးပါပဲခင်ဗျာကျွန်တော်နောက်ထပ်သရော့ရှင်တူဖိတ်ခေါ်ကြပါတယ်ဦးကိုတင်သေးဝင်းပြည်မြို့ရပါတယ်ကိုတင်သေးဝင်းဆွေးနွေးမင်းမြောက်လို့ရပါတယ်ခင်ဗျာကိုရဲမင်းအောင်ရှိပါတယ်ကိုရဲအောင်ရှိပါတယ
်ဟုတ်ကဲ့ညာပြည်မြို့နယ်မှာတော့ဒီနေ့ဆိုရင်ညာပြည်မြို့မြို့တိခရီးရမြို့တိရက်ကွက်မှာဟိုကြီးကြီးငါဥစားရေးပြီလေအားရကငါမှာလေအားရကြီးဟိုဆက်ရက်ကြီးတွေကတော့ကျွန်တော်တို့ကနောက်ရက်တွေဆက်ရေးသွားမယ်လို့ကျွန်တော်ကြားတယ်ဟိုရက်ကြီးတွေဟောပေါ့ကြီးရောအုပ်စုတွေပေါ့မြို့ပေါ်မှာကတော့ဒီနေ့ဆက်ရေးပြီဗျာအဲ့တော့ဆိုလိုရင်းကတော့ဒီရက်ကြီးစည်ရည်ကတော်တော်လူတွေလုံနေကြတာဗျသူတို့ကဘယ်လိုခေါ်မလဲဆိုတော့ဟိုလက်ရှိကျွန်တော်အုပ်ချုပ်ရေးကောင်းတယ်ယာယီမှုကောင်းတယ်ရက်ွက်တွေရက်ွက်တွေထဲမှာသူတို့နံပါတ်စာရိုက်ပြီးဒီလူတွေကိုမဲပေးပါဒီလူတွေကတကယ်ဟိုနိုင်ငံတော်အတိမတ်တည်ထားတဲ့လူတွေပါဆိုတိတ်တိတ်ပုံနဲ့တိတ်ချိုးပြီးတော့လိုက်လုံနေကြတယ်လို့မြို့တွေထဲမှာဒီနေ့တွေ့ခဲ့တယ်ဗျဒီမျိုးကခေတ္တကမြို့တွေထဲမှာလေ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကလူဟောင်းအရင်အုပ်ချုပ်ရေးမှုဟောင်းတွေကလောက်တာလားအစ်စ်တွေကလောက်တာလားဘယ်လိုလဲဘယ်လိုသဘောမျိုးလဲခင်ဗျနိုင်ငံတော်ကခန့်ထားရဆိုတာသဘောမျိုးပြောရလား
ဟုတ်ကဲ့အုပ်ချုပ်ရေးမှုဟောင်းတွေကအုပ်ချုပ်ရေးမှုဟောင်းတွေယာယီသူ့ရဲ့တပည့်ယာယီမှုတွေပေါ့ဗျာ
ဟုတ်ကဲ
့အဲ့ယာယီမှုတွေကနေပြီးတော့ကိတ္တရာမျိုးစင်မှာကကျွန်တော်စာရွက်တွေလည်းဖတ်ခဲ့တယ်ဗျာသူကဗာလဲဟိုသူတို့ကပဲဟိုတရားဝင်အဲမြို့နယ်ရဲ့ဆက်သွယ်တွေလုပ်ပြီးတာအားများစုတတိပေါ်လက်ရိတ်ကိုပြောပြီးတော့စီးအောင်လေတဲ့ပြည်သူတွေကိုတရင်စစ်တရင်စစ်နဲ့ပေါ့နော်နောက်တစ်ခါအစ်ရွေးချယ်ခြင်းနဲ့လူတွေကလည်းဒါကျစကြီးနဲ့အော်တယ်လို့ပြောတယ်ဗျသူတို့ကအော်တယ်လူတွေကလည်းကျွန်တော်ပြောတယ
်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ကြီးလက်တော်ရီမှာကျတော့အဲ့လိုမဟုတ်ပြန်ဘူးရက်ကြီးအုပ်ချုပ်ရေးစည်းရည်တွေကအုပ်ချုပ်ရေးရက်ကြီးစည်းရည်တွေကသူတို့ကလူတွေလုပ်ပြီးတော့လူအများမလာနိုင်တဲ့နေရာတွေမှာသူတို့ကျင်းပဟုစူးစမ်းကြတယ်ဗျပြည် ဆိုကြပါစို့ဗျာကျွန်တော်တို့ဟိုတော်တဲ့ကဖုံးကြီးချောင်းတစ်ချောင်းမှာသူတို့နေရာယူတယ်။အဲအဲ့နေရာကိုကျင်းပါမယ်လူအများမလာနိုင်ဘူးစားဝတ်နေရည်နဲ့တုံးတောင်တော့ဆိုတော့လောက်ကန်နေကြတာဆိုတော့ဟိုတကယ်အချက်ကျကြတဲ့နေရာတွေမှာမကျင်းပါဘူးလူအများလာမှာဆိုလို
့တ
ိန်တယောက်ပြရမယ်ဆိုတော့တမဲပြရမယ်ဆိုတော့အဲ့တော့ဒါတွေကိုစီစဉ်ကဘယ်သူတွေလဲဆိုလို့ရှိရင်ရက်ကျေးအုပ်ချုပ်ရေးမှုဟောင်းနေတယ်ရက်ကျေးစည်ရည်ဖြစ်နေတယ်ဒါတွေကိုတော့ကြည့်ကြည့်ကြကြာကြိုက်ပြသေးခြင်းနဲ့ဘသူတက်ကနောက်ပြီးတော့ဒီဥပဒေကိုလေးစားလိုက်နာဖို့လိုတယ်ပေါ့ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ကြပါလေကိုခင်မောင်လွင်ကိုခင်မောင်လွင်ဆွေးနွေးလို့ရပါတယ်မင်းမြန်းချင်းမင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ကျောင်းတက်တော့အချိန်ကြီးနေတာကအခုကျောင်းအစည်းအဝေးအစည်းအဝေးမျိုးရတယ်ဟိုကျေးဇူးအစည်းအဝေးအားကောင်းလို့ဒီအချိန်ပါလာလို့ဒီအချိန်အချိန်ပါလာလို့ဟိုအချိန်ကြီးရတယ်ဒီအချိန်ကြီးအစည်းအဝေး
ဟုတ်ကဲ့ကိုခမောင်လင်းရဲ့ပြောတဲ့ဖုန်းတန်ကတိတ်မကြည်မလင်ဖြစ်နေတယ်ခင်ဗျာကိုခမောင်လင်းပြောချင်တာလေးနည်းနည်းလေးကိုခမောင်လင်းကြားပါလားကိုခမောင်လင်းကြားပါလားကိုခမောင်လင်းရဲ့တန်ကမကြည်မလင်ဖြစ်နေရဖုန်းတန်ကနည်းနည်းလေးကျွန်တော်တို့လည်းဟိုပြောလို့ရမလားလူရင်းကိုလေးပြောပေးပါလ
ားကျတော့အခုရေအတူအခုကမနာလေကျူရတဲ့ဆင်းရဲအလားနဲ့ကမကြောင်းလို့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုခမောင်လေးကျေးဇူးပါလိုင်းရလည်းတိတ်မကောင်းလို့ကိုခမောင်လေးပြောတာကတော့ဒီလူတွေရဲ့ဟိုဟာဟိုစိတ်ဝင်စားမှုအားနည်းတယ်ပေါ့နော်ကျွန်တော်ကိုရောင်အောင်ကိုပြန်ပြီးဖိတ်ခေါ်ချင်ပါတယ်ပင်တိုင်းဆွေးနွေးသူကိုရောင်အောင်ခုနကပြောသွားတဲ့အခက်အခဲတွေပါတွေရှိတယ်ခုနကကျွန်တော်သိတော့တော့ဒီဥပဒေကပြင်ဆင်ထားတယ်ဒါပေမဲ့ new ဥပဒေကထွက်မထားဘူးထွက်မထားတဲ့ခါကျတော့လမ်းညွန့်ချက်တွေပါရင်းနဲ့လုံနေရတဲ့သဘောဖြစ်နေတော့အဲ့ဒါတွေကအခက်အခဲတစုံတရာများရှိပါလားခင်ဗျာ
ဟိုကျွန်တော်ကပြောရတယ်မှာလေဟိုကဒီယူကော့ဘွယ်တပေါင်းစုံပြောနေတာယူကော့ဘွယ်ကာလာပေါ့နော်အရင်တုန်းကတော့ဆယ်လပိုင်းအဲ17လပိုင်းဆယ်ရက်ကနေပြီးတော့12လပိုင်းဆယ်ရက်ဆိုပြီးတော့အပြီးလုပ်ဖို့ညွှန်ကြားထားပါတယ်ဒီလားဒါပေမဲ့နိုဝင်ဘာလကုန်ပိုင်းလောက်မှာဒီအချိန်ကာလကန့်သတ်မှုမရှိဘူးဆိုပြီးတော့ဖြတ်ပြီးတော့အဲတက်ဆိုင်ရာဒီလိုအုပ်ချုပ်ရေးယုံကြည်ကိုညွှန်ကြားရဆိုတာကျွန်တော်ကြားပြီးရတယ်ပေါ့နော်အဲဟုတ်ကဲ့
ဟုတ်ကဲ့
နောက်တစ်ချက်ကနောက်တစ်ချက်ကခုနကအခက်ခဲတွေပေါ့နော်အခက်ခဲတွေကတော့ဟိုတချို့နေရာမှာရှိပါလိမ့်မယ်ရှိပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဟိုဒီလက်ပြရနဲ့ပတ်သက်ပြီးတော့ဒီရွေးချယ်ရေးစနစ်တွေကိုသတိချာချာကြားနာနာရှင်းပြမယ်ဆိုလို့ရှိရင်အဲကျွန်တော်အဆင်ပြေလိမ့်မယ်ထင်တယ်ဗျာဒီလားတချို့တလေကြောက်လည်းလက်သုံးကပေးရတာကိုသူတို့ကတိတ်မြင့်မြို့မရဘူးဗျအတန်လို့လည်းရှိရတချို့တလေကြောက်လည်းခုနကလိုအချင်းချင်းချင်းကရဟုတ်တယ်မှာစာရေးတော်ရေးနေထိုင်ရေးရှိတဲ့ခါကျတော့လာပြီးမဲမဲ့ပေးနိုင်တာလည်းပါတယ်။နောက်ခုနကပြောရတဲ့မှာဒီရကြီးစည်ရည်ပေါ့နော်။ရကြီးစည်ရည်ကနေပြီးတော့ဟိုသူတို့လူတွေလုံပြီးတော့မဲတွေချွတ်နေဆိုတဲ့ကိစ္စလေး
။ဟုတ်ကဲ့။
အဲ့ဒါကကြီးကျက်ရေးပွဲကနေပြီးတော့ဟိုထိကျုံမှုလို့ရတာ။နောက်တစ်ချက်ကခုဒေတာကန်ကြီးကအရင်တော့တော့ဟိုဖာစီဘာသာနေခဲ့ကြတာကြီးများတယ်ဗျ။အခုကာလာစပြီးတော့ကျွန်တော်တော့တကယ်ဝင်အာယုံစိတ်စီခြင်းနဲ့အဲ့တော့ဒီရွေးချယ်လိုက်မဲ့အုပ်ချုပ်ရေးမှုကတက်ဆိုင်ရာရက်ကွက်မျိုးနယ်ရဲ့တက်ဆိုင်ရာရက်ကွက်ကအနာဂတ်ကိုပုံပုံမဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့စိတ်ဝင်စားနဲ့ဟိုပါဝင်တဲ့နယ်လူကျွန်တော်ယူဆထားပါတယ်။ဘာကြောင့်လဲဆိုတော့အစွန်းတည်းကြောက်လည်းမထူပါဘူးငါတို့ရွေးပေးလိုက်တဲ့အဲဒီလူတွေပဲပြန်ဖြစ်မှာဆိုပြီးတော့အဲ့လိုသူတို့တွေးချင်နေပုံရပါတယ်ကြ။အဲ့ဒါကြောင့်မလို့လေကျွန်တော်တို့ဒီမဲပေးတဲ့ရာဂိုင်းတော့ကအဲ60စွန်းစွန်းလောက်ရှိရလို့ကျွန်တော်အဖို့တည်ထားတယ်ပေါ့နော်။
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်တော့ရှင်တူရဲ့ space ကိုဖတ်ပြခြင်းပါလေကုလာထွန်းနဲ့သူကရေးထားတာကတော့ရက်ကျေးရွက်ကောက်ပွဲတွေကအရင်ကစစ်စုအားကိုနဲ့အာနာလွဲသုံးစားဓာတွေနောက်အချစ်ပြက်မျိုးစုံကျုံခဲ့မှုတဲ့နယ်မြို့လေးတွေနဲ့ကြေးရွာတွေအတွက်ကတော့အချိန်နေကောင်းတူးတက်မှုတွေကိုဖြစ်ကောင်းဖြစ်နိုင်ပါလေတဲ့ဒါပေမဲ့စစ်တပ်ကချုပ်ကင်ထားတဲ့ပြည်ထရေးလောက်ကအောက်ဆုံးအခိုင်အပိုင်းလောက်သာဖြစ်ပြီးတော့နည်းနည်းအရေးပါတဲ့မြို့နယ်အဆင့်တွေအတွက်အဝေးကြီးဖြစ်နေသေးတာလည်းမေ့လို့မရပါဘူးတဲ့ဒီလိုအချိန်ဒီမှာဒီရွေးကောက်ပွဲတွေဟာဒီမိုကရေစီပြောင်းလဲဖြစ်တယ်ဒီမိုကရေစီပါပဲလို့ပြောနေတာကတော့တော်တော်ကိုဆူရဲဖြစ်လို့ပြောရမှာပါပဲဒါဥလာထွန်းရဲ့အမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ကိုရဲမင်းအောင်ကိုမေးချင်ပါတယ်ခင်ဗျခုနကသူပြောသလိုပါဒီမြို့နယ်အုပ်ချုပ်ရေးမှုတို့ဘာလို့ကကြတော့လဲပြည်ထရေးကခန့်ထားတယ်တစ်ချိန်တည်းမှာပဲတချို့နယ်တွေမှာအခုလိုမျိုးဒီအုပ်ချုပ်ရေးမှုဟောင်းတွေကပြန်ပြီးတော့မဲဆွဲများမျိုးတွေရှိတဲ့ခါကျတော့တစုံတရာပြည်ထရေးရဲ့လွှမ်းမိုးမှုကတော့တယောက်မှုတော်တော်များကြီးနေလားကိုရဲမင်းအောင်နယ်တွေရဲ့အခြေအနေပြောပါအောင်ခင်ဗျ
ဟုတ်ကဲ့နေမျိုးတွေမှာဆိုရင်ဟိုလည်းဟိုအဲ့ဒီဟိုအခုစားအတိုင်းပဲပါပဲမှန်ပါတယ်ဟိုသူကနေမျိုးတွေမှာပြောင်းလဲမှုတွေရှိတယ်သို့တော်လည်းအဲ့ဒီနေမျိုးတွေမှာပဲတခါပြန်ဖြစ်သွားတာကရက်ွက်ကြီးရောအုပ်စုကကြိုက်တဲ့အုပ်ချုပ်ရေးမှုတွေကိုပေါ့အဲ့ဒီအုပ်ချုပ်ရေးမှုတွေကိုမြို့နယ်အုပ်ချုပ်ရေးမှုကပြန်ပြီးတော့အရွေးမခံရဘူးမင်းအရွေးအရွေးခံခွင့်ကိုကန့်သက်တယ်ဆိုတဲ့ဟာမျိုးတွေကျွန်တော်တို့ကြားပြရတာတွေရှိတယ်အဲ့ဒီမှာဘာဖြစ်တယ်လို့ဆိုတော့ရွေးချယ်တာကပြည်သူကရွေးချယ်တယ်ရွေးချယ်ခန့်တာကမြို့နယ်အုပ်ချုပ်ရေးမှုကခန့်တယ်ရုပ်ရည်အုပ်ချုပ်ရေးမှုကပြည်သူ့ရွေးတာကိုခန့်ဟိုငင်းပယ်တယ်ဆိုတော့ဒါဟိုပြည်သူ့ရဲ့ဆန္ဒကိုငင်းပယ်တယ်လို့မျိုးဖြစ်တယ်။ဒါဆိုရင်ပြည်သူတွေကနေပြီးတော့ဟိုလောက်ရတာ၊ကဲရတာပြီးတော့အုပ်ချုပ်ရေးကိစ္စတွေမှာအများကြီးပူပေါင်းဆောင်ရွက်ဖို့ဟိုအခက်အခဲအများကြီးဖြစ်သွားတယ်။နောက်တစ်ခုကရုပ်ရည်အုပ်ချုပ်ရေးမှုအပါအဝင်ခရိုင်အုပ်ချုပ်ရေးမှုတွေကပြည်ထောင်စုကခန့်အပ်ဝန်ထမ်းတွေဖြစ်တယ်။အဲ့ဒီခန့်အပ်ဝန်ထမ်းတွေကဒီကြေးရွာကလူတွေကနေပြီးတော့ရွေးချယ်ပေးလိုက်တဲ့ပုံစံတွေကိုခန့်အပ်ခွင့်တို့ဆိုင်းငံ့ခွင့်တို့ဒီစကွင်းတို့ပြီးတော့ကျေးရွာတာဝန်ခံနဲ့ဆိုင်မှုယာယီမှုတို့ခန့်တာဝန်ပေးရမယ်ဆိုပြီးတော့သူကဟိုအဲ့ရကြီးဥပဒေအခန်းလေးပုံမှန်ရှင်းဟိုအခန်းလေးမှာသူကကငယ်မှာဟိုတရားဝင်ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်ကြောင့်ဒါကကျွန်တော်တို့တော်တော်ကိုပဲဟိုကမောက်ကမဖြစ်တယ်ပေါ့နော
်ဒါ
ဆိုရင်အခုလက်ရှိပြဿနာအချို့နေရာတွေမှာလည်းဒါတော်တော်ပြည့်များများဖြစ်တယ်ပဲခူးတိုင်းဝမြို့နယ်အတွင်းမှာဆိုရင်ခုနှစ်ရွာလောက်အဲ့လိုမျိုးတားမြစ်ခံရတာဆိုလို့ကျွန်တော်တို့ကြားသိရတယ်အဲ့တော့ဒီဆွမ်းနာအမေကွန်းနဲ့ပတ်သက်ပြီးတော့ဟုတ်တယ်ကျွန်တော်တို့အဲ့ဒီခန့်အခံဝန်ထမ်းတွေကိုပဲကျွန်တော်တို့ပြည်သူ့ရည်ပြီးတော့အုပ်ချုပ်ရေးရန်နေရာအဆင့်ဆင့်ကိုအရေးကြီးတယ်ပေါ့နော်အရေးကြီးတဲ့အုပ်ချုပ်ရေးဆုံးဖြတ်ပိုင်ခွင့်ရှိတဲ့အုပ်ချုပ်ရေးရန်နေရာစီကိုပြည်သူ့ရည်ပြီးတော့ရွေးချယ်နိုင်မှလားကျွန်တော်တို့ဒီဟာအဆင်ပြေမယ်အဲ့လိုမျိုးဖြစ်ဖို့ဆိုရင်လည်းကျွန်တော်တို့အခြေခံဥပဒေပုံမှန်အဲ့ဒီကနှစ်ချစ်ချစ်နှစ်ချစ်ကိုလည်းကျွန်တော်တို့ပြင်မရမယ်ပေါ့နော်အဲ့တော့မင်းရပဲဟိုတော့ထိနေတော့ဆိုတော့အဲ့ဟိုတော့ထိနေတာပေါ့ခြေခံဥပဒေကိုပဲတော့ထိနေတာကိုကျွန်တော်တို့တွေးရတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီဟိုဒီလက်ရှိအုပ်ချုပ်ရေးဥပဒေကလည်းကျွန်တော်တို့မှာဒီအားနည်းချက်တွေရှိနေသေးတယ်တွေးရတယ်အော်ဥပမာမဲပေးခွင့်ဆိုရင်၁၈နှစ်ပြည့်ပြီသူတိုင်းမဲပေးခွင့်ရဖို့အတွက်ကျွန်တော်တို့နိုင်ငံဟွာမှာဆိုရင်လည်းဒီအပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာနာအပိုင်20တင်မှာဆိုလဲလူတိုင်းလူတိုင်းမိမိရဲ့အစိုးရကိုဆန္ဒမဲပေးရွေးချယ်နိုင်ခွင့်ရှိတယ်ဆိုတော့အဲ့တော့အသေးစားအစိုးရလို့ပြောလို့ရတယ်ရက်ွက်အုပ်ချုပ်ရေးမှုစဉ်ကိုလူတိုင်းလူတိုင်းကမဲပေးခွင့်ရမရှိမနေတာကလည်းကျွန်တော်တို့အားနည်းချက်တစ်ခုရှိနေတယ်လို့ကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ခင်ဗျာကိုရဲမင်းအောင်ရေကျွန်တော်ဒိုင်ရက်လီလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါနောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်အဲ့တော့ကျွန်တော်ဒိုင်ရက်လီလိုက်အစီအစဉ်ကိုဒီမှာပဲရနာခွင့်ပေးပါကျွန်တော်ပေါင်းဆွေးနွေးပြီးတဲ့ကိုရဲမင်းအောင်ကိုရန်အောင်နဲ့ခြားတော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညဒါရိုက်လိုင်းစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုမှတ်တင်ကြီးထိုက်တင်ပြပေးပါမယ်ရှင်
။အမေရိကန်ပြည်တော်စုအလာဘားမားအထက်လွှတ်တော်မှဂျက်ဆက်ရှင်နေရာမှာလက်လက်နေတဲ့ပြည်내အထက်လွှတ်တော်အမတ်နေရာကိုဒီကနေ့အင်္ဂါနေ့မှာအလာဘားမားမဲဆန္ဒရှင်တွေရွေးချယ်နေကြပါပြီ။လိမ်ပိုင်းဆိုင်ရာထိပါးစော်ကားမှုနဲ့ဆွဆွဲခံနေရတဲ့အငင်းပွားပွဲ Republican ကိုယ်စားလှယ် Right မို့နဲ့အစိုးရရှင်းနေဟောင်းဒီမိုကရက်ကိုစလဲထောက်ချုံတို့ရှင်းပြနေကြတာပါကိုစလဲလောင်းနှစ်ဦးတို့ကတော့မနေ့တနင်္လာနေ့ညပိုင်းနောက်ဆုံးအချိန်ထိအပြိုင်ဆိုင်မဲဆွယ်ခဲ့ကြပါတယ်ပြည်ထောင်နိုင်ငံပါရီမြို့မှာဒီကနေ့အင်္ဂါနေ့ကျင်းပတဲ့ညီလာခံမှာတော့ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးရန်မုံငွေမြင့်တင်နိုင်ရေးအလေးထားဆွေးနွေးကြပါတယ်ပါရီညီလာခံကိုတက်ရောက်ဖို့အတွက်ပြင်သစ်သမ္မတအီမနျူအယ်မာခရွန်ကစီးပွားရေးခေါင်းဆောင်နေနဲ့နိုင်ငံပေါင်း50ရဲ့ခေါင်းဆောင်တွေကိုဖိတ်ကြားခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြေအောက်သဲယူပို့ဆောင်ရေးကွန်ရက်ကိုမနေ့တနင်္လာနေ့ကလက်ဖြစ်ပိုက်ပုံးနဲ့တိုက်ခိုက်ခဲ့တဲ့အမျိုးသားကိုအကြမ်းဖက်ဝါရာဆွဲချင်းချောက်မှုအကြမ်းဖက်ဝါရာဆွဲလို့ရက်တွေကိုထောက်ပတ်မှုတွေနဲ့ဆွဲဆိုလိုက်တဲ့အကြောင်းနယူးယောက်ရဲတပ်ဖွဲ့ကဒီကနေ့အင်္ဂါနေ့မှာပြောဆိုပါရယ်အသက်28နှစ်အရွယ်အကာယာဦးလာကိုလက်နက်ပိုင်ဆိုင်မှုရာဇဝတ်ကြောင့်အရာလဲဆွဲဆိုလိုက်ပါတယ်ပုံခွက်သူကအကာယာဦးလာဖြစ်ပြီးအငှားရင်မောက်အဖြစ်အလုပ်လုပ်ဖူးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းရွှေ့အခြေချလာသူဖြစ်တယ်လို့အာဏာပိုင်တို့ကပြောဆိုထားတာဖြစ်ပါတယ်ရှင
်တရင်အချင်းချုပ်ကိုမှတ်တင်ထိုက်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညံဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟတ်လေးဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American သံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွှင့်ခြင်းည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါဗိုဒူနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.